Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်စက်တင်ဘာလ29ရက်ကြာသပတေးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည 9:30 နာရီအထိလိုင်းနိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုံးသွင်းပေးနေပါတယ်ရှင်မိုင်းအတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးတော့မှာပ
ါမင်္ဂလာပါကျွန်တော်ရန်နိုင်မှာခြားသပရင်းနေညဘက်သတင်းတွေကိုတော့ရှားပေါင်းနဲ့အတူချင်ညာပေးတော့မှာဖြစ်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့မှာရေရှည်အပြည့်ရဖို့အမေရိကန်ဘက်ကအဆိုပြုခဲ့ပေမဲ့48နာရီအပြည့်ရဖို့ပဲသဘောတူတယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ကျန်းမှာမလေးရှားလေရင်ကိုပစ်ချခဲ့တဲ့သူတွေကိုလုံခြုံရေးကောင်စီမှအရေးယူဖို့ကိစ္စကိုရုရှားထောက်ခံလာအောင်တွန်းအားပေးတော့မယ်လို့ဩစတြေးလျနိုင်ငံကပြောလိုက်ပါတယ်ဒီမှာဂိမ်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံယင်းဤမြုံနယ်မှုဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကကချင်ပြည်နယ်စစ်ပွဲနောက်ဆုံးရအခြေအနေမှာ
နာရင်ညကျွန်တော်တို့ GHC ရုံးမှာသူနဲ့တွေ့ဆုံစကားပြောနေတဲ့ချိန်မှာပဲ
တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TAD ခေါ် KIO ရဲ့ထောက်ကူပြုအဖွဲ့ကပြောခွင့်ရသူဦးထောင်ခါကအခုလိုပြောကြားချက်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြန်ကိုရီးယားနဲ့မြန်မာကြားဆက်ဆံရေးတွေရှိနေသေးလားဆိုတဲ့သတင်းနဲ့ကရင်ပြည်နယ်တိုက်ပွဲတွေအကြောင်းကိုလည်းဒီညပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးသွားမှာပါရှင်
ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာ48နှစ်ကြာပြည့်ရဖို့ကိစ္စကိုရုရှားနိုင်ငံကထောက်ခံတယ်လို့ရုရှားဘက်ကကြာသပတေးနေ့မှာပြောလိုက်ပါတယ်ဒါပေမဲ့အမေရိကန်ကရေရှည်အပြည့်ရဖို့အဆိုပြုတာကိုတော့မထောက်ခံဘူးလို့ပြောပါတယ်တပတ်ကြာအပြည့်ရလိုက်မယ်ဆိုရင်စစ်သွေးကြော်တွေကိုပြန်လဲစူးစီးပြီးလက်နက်ရိက္ခာတွေပြန်ဖြည့်နိုင်အောင်လုပ်ပေးသလိုဖြစ်သွားမယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရီယာကော့ဖ်ကပြောပါတယ်ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားနိုင်ငံကြားအခုလအစောပိုင်းကအပြည့်ရဖို့သဘောတူညီထားတာကိုပြန်ဖော်ဆောင်ပြီးအလက်ပိုမျိုးကိုတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့ရုရှားဆိုရဘက်ကချက်ချင်းမလုပ်ဆောင်ဘူးဆိုရင်ဆီးရီးယားအရေးကိစ္စနဲ့ပတ်သက်ပြီးရုရှားနဲ့နိုင်ငံစည်းစပ်ဆွေးနွေးနေတာတွေကိုအမေရိကန်ဆိုရအနေနဲ့ရပ်ဆိုင်းဖို့ပြင်ဆင်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကိုပြောပြီးတရားကြားမှာသူကအခုလိုပြောလိုက်တာပါဆီးရီးယားနိုင်ငံမှာအခုလက်ရှိဖြစ်နေတာတွေဟာရုရှားနိုင်ငံမှာတာဝန်ရှိတယ်လို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကလက်ခံထားတယ်လို့ဝန်ကြီးကယ်ရီကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
2014ခုနှစ်ဇွန်လကယူကရိန်းနိုင်ငံအရှေ့တန်းမှာပြတ်ကျခဲ့တဲ့မလေးရှားခီးသက်တင်လေရင်ပြစ်ချခံရမှုမှာတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကစ조사နေတာနဲ့ပတ်သက်ပြီးရုရှားနိုင်ငံကလည်းဒါကိုထောက်ခံဖို့ရုရှားကိုသူတိုက်တွန်းအားပေးသွားမယ်လို့ဒီဩစတြေးလျနိုင်ငံဝန်ကြီးချုပ်မက်ခန်တမ်ဘူးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မလေးရှားလေရင်ဟာရုရှားကနေယူကရိန်းနိုင်ငံတဲကိုတင်သွင်းလာတဲ့အမြင်ပြင်ကနေဝေဟင်ပြေမီဆိုင်းဒုံးကျည်နဲ့ပြစ်ချခံခဲ့ရတာဖြစ်တဲ့အကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေကဗုဒ္ဓဟူးနေ့မှာအတည်ပြုချက်ထုတ်ပြန်ခဲ့တာပါ။ရုရှားနိုင်ငံကဗီဒိုအာနာသုံးပယ်ချခဲ့လို့ရှိတဲ့လုံခြုံရေးကောင်စီအပြင်နယ်သာလန်နိုင်ငံအနေနဲ့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတနိုင်ငံနဲ့တီးခြားအရေးယူဆောင်ရွက်တာတွေလှုပ်ဆောင်နိုင်တယ်လို့မစ္စတာတမ်ဘူးကပြောပါတယ်။ရုရှားကနေတင်သွင်းလာတဲ့မီဆိုင်းဒုံးကြည်လက်ချက်ကြောင့်တေဆုံးခဲ့ရတဲ့သူတဦးချင်းစီမှာတရားမျှတမှုကိုတောင်းဆိုပိုင်ခွင့်ရှိတယ်လို့တရားမျှတမှုရှိအောင်လဲမစုံမနစ်စ조사သွားမယ်လို့မစ္စတာတမ်ဘူးကပြောပါရယ်။နယ်သာလန်အစိုးရဦးဆောင်တဲ့ Dutch Safety Board စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစိုးပိုင်းတွေ့ရှိချက်ဖြစ်တဲ့မလေးရှားလေကြောင်းလိုင်းအမှတ် MH17 ခီးသက်တင်လေရင်ဟာရုရှားနိုင်ငံလုတ်ဘက်မီဆိုင်းဒုံးကြည်နဲ့ပစ်ချတာခံခဲ့ရတဲ့ဆိုတဲ့အချက်ကိုအခုနောက်ဆုံးထပ်မံရှာဖွေတွေ့ရှိချက်တွေနဲ့ဒီပုဒ်ထူးနဲ့မှအတည်ပြုချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရုရှားကတော့ဒီအတည်ပြုချက်ကိုညှင်းဆန့်ထားပါတယ်မလေးရှားခီးသက်တင်လေရင်ဟာနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားပြတ်ကျခဲ့တာမှာလေရင်ပေါ်လိုက်ပါသွားသူ298ဦးလုံးသေဆုံးခဲ့ရတာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာ2012ခုနှစ်စက်တင်ဘာ17ရက်နေ့ကကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးဆော်ဒီအာရေဗျအစိုးရကိုတရားစွဲဆိုခွင့်ပြုတဲ့သမ္မတဥပမာဗီတိုအာနာသုံးကန့်ကွက်ထားတဲ့ဥပဒေမူကြမ်းကိုကွန်ဂရက်လွှတ်တော်မှာဗုဒ္ဓဦးနေကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အထက်နယ်အောက်လွှတ်တော်နေရာစလုံးမှာတခဲနဲ့ထောက်ခံမဲပေးခဲ့ကြတာကြောင့်သမ္မတဥပမာရဲ့ဗီတိုအာနာပထမဆုံးအကြိမ်ပယ်ချခံလိုက်ရပါတယ်။ခုချိန်ကြီးကတော့စက်တင်ဘာ17ရက်ကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွင်းသေဆုံးသွားတဲ့မိသားစုတွေအနေနဲ့အမေရိကန်တရားရုံးတွေကနေတစင်တရားစီရင်ရဖို့ကြိုးပမ်းချက်တွေဟာဆော်ဒီအာရေဗျနိုင်ငံရဲ့တရားရေးဆိုင်ရာကင်းလွတ်ခွင့်ပြုထားတဲ့အခြေအနေတချို့ကြောင့်ရှေ့မဆက်နိုင်ပဲဖြစ်နေတာပါ။အခုကွန်ဂရက်လွှတ်တော်ကတရားစွဲဆိုမှုတွေရှေ့ဆက်နိုင်အောင်တည်ပြုပေးလိုက်တဲ့ဆုံးဖြတ်ချက်ဟာအမေရိကန်အစိုးရကိုနိုင်ငံရဲ့ခြားကနေတရားစွဲဆိုတာတွေလုပ်နိုင်အောင်လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ဆိုပြီးဒါဟာမှားယွင်းတဲ့ဆုံးဖြတ်ချက်လို့သမ္မတဥပမာကတုံ့ပြန်ထားပါတယ်။ကြမ်းဖက်လှုပ်ရှားမှုအားပေးထောက်ခံသူတွေကိုတရားဥပဒေအရအရေးယူ ရေအဥပဒေအရအမေရိကန်ပြည်ထောင်စုတွင်ကြမ်းဖက်တိုက်ခိုက်မှုတွေကိုအားပေးထောက်ခံတဲ့နိုင်ငံသားတိုင်းပြည်တွေကိုအရေးယူခွင့်ပေးထားတာဖြစ်ပါတယ်စက်တင်ဘာ17ရက်တိုက်ခိုက်မှုမှာပါဝင်ခဲ့သူ19ယောက်ထက်က15ယောက်ဟာဆော်ဒီနိုင်ငံသားတွေဖြစ်ပေမဲ့ဆော်ဒီအစိုးရကတော့ဒီတိုက်ခိုက်မှုမှာသူ့နိုင်ငံပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်းဆိုထားပါတယ်ခင်ဗျာ
အီရတ်နိုင်ငံမူဆိုးမျိုးကို IS Islamic စစ်သွေးကြွအဖွဲ့တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့ကူညီတဲ့အနေနဲ့ American တပ်ဖွဲ့ဝင်နောက်ထပ်600လောက်ဆေလွတ်ပြီးဒီအကူအညီပေးမဲ့အစီအစဉ်ကို American နဲ့ Iraq နိုင်ငံတို့သဘောတူခဲ့ကြတယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်အခုလိုတပ်ဖွဲ့တွေထတ်တိုးလိုက်တာဟာ IS အဖွဲ့တွေမူဆိုးမျိုးကိုထိန်းချုပ်ထားတာကိုဖြတ်လေးဖြတ်စနစ်နဲ့ခြေမုံဖို့နဲ့အီရတ်တပ်ဖွဲ့တွေနိုင်ငံတော်ဝန်မှာပို့ပြီးတော့ခြေကုပ်ရနိုင်ဖို့အတွက်ညွန့်ပေါင်းတပ်ဖွဲ့တွေအရှိန်မြင့်လှုပ်ဆောင်နေတာရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့ဝန်ကြီးကာတာကညူမက္ကဆီကိုပြည်နယ်မှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်တပ်ဖွဲ့ဝင်အရေအတွက်စုစုပေါင်း615ယောက်ဆေလွတ်မှာဖြစ်ပြီးအခုလိုဆေလွတ်လိုက်တဲ့အတွက်အီရတ်နိုင်ငံမှာ IS တပ်ဖွဲ့ကိုတိုက်ဖို့အတွက်တရားဝင်ဆေလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်အရေအတွက်ဟာ9,262 ယောက်ရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။နောက်ထပ်ဆီလို့လိုက်တဲ့အမေရိကန်တပ်တွေဟာအီရတ်တပ်တွေနဲ့ကက်ရှ်မကတပ်တွေကိုဒီလစ်ကျင့်တင်တန်းပေးတာအကြံပေးတာတွေနဲ့တခြားအကူအညီတွေပေးသွားမှာဖြစ်တယ်လို့ဝန်ကြီးကတာကပြောပါတယ်။ဒီထောက်ပို့လုပ်ငန်းတွေတိုးတက်လာစေဖို့နဲ့အဓိကအားဖြင့်ဘက်ဒိတ်နဲ့အနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့ ISD ရဲ့အကြံတွေကိုဖော်ထုတ်ဖို့အတွက်ထောက်လှမ်းရေးလုပ်ငန်းအစဉ်တွေကိုဒီအရှိန်မြင့်လှုပ်ဆောင်သွားဖို့လည်းအသုံးပြုသွားမှာဖြစ်တယ်လို့ပြောပါတယ်ရှင်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေခြားသောရင်းနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါဗျ။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ဥပဒေကြမ်းထဲမှာလုံခြုံရေးစီးပွားရေးသဘောပတ်ဝန်းကျင်နဲ့လူမှုအကျိုးစီးပွားတွေပေါ်ကြိုးတက်ရောက်မှုကြီးမားနိုင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တယ်ဆိုတာကိုထည့်သွင်းထားပါဗျ။ယင်းဤမြုံနယ်မှုနဲ့ပတ်သက်လို့ဥပဒေတွေကရှိထားပြီးဖြစ်ပေမဲ့ဘာကြောင့်ဒီဥပဒေကိုပြောင်းလဲအတည်ပြုရသလဲဆိုတာကိုတော့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်။နိုင်ငံသားရောနိုင်ငံသားရောအားလုံးအတွေ့တစ်ခုပါပဲ။နိုင်ငံသားတွေကိုပို့ပြီးတော့ခွင့်ရေးပေးတယ်နိုင်ငံသားဆိုပြီးတော့ခွဲထားတယ်ဒီလိုခွဲခြားထားတယ်လို့ပြောတဲ့အခါမှာဒါဟိုယင်းဤမြုံနယ်နဲ့လူတွေကတန်တရားဖြစ်လာပေါ့ဗျာ။
လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံသားယင်းနှီးမြုံနှံမှုဥပဒေနဲ့မြန်မာနိုင်ငံသားများယင်းနှီးမြုံနှံမှုဥပဒေတွေကိုပေါင်းစပ်ရေးဆွဲထားတဲ့ဥပဒေမှာတာဝန်ရှိတဲ့ယင်းနှီးမြုံနှံမှုတွေဖြစ်စေရည်ရွယ်ပြီးလုပ်ငန်းကြီးတွေအတွက်ပြည်ထောင်စုလွှတ်တော်ကအတည်ပြုချက်ရယူဖို့ဥပဒေကြမ်းထဲမှာထည့်သွင်းထားတယ်လို့ဆိုပါတယ်။စစ်ဆိုးရတွေလက်ထက်ကမြန်မာနိုင်ငံမှာပြည်ပကယင်းနှီးမြုံနှံလုပ်ကိုင်ကြတဲ့စီးပွားရေးလုပ်ငန်းတွေစီမံကိန်းကြီးတွေမှာပတ်ဝန်းကျင်နဲ့လူမှုအတိုင်းအဝိုင်းပေါ်အကျိုးဆက်တွေရှိနိုင်ပေမဲ့ပွန်လဲမြင်သာမှုမရှိခဲ့တဲ့အခြေအနေမျိုးကြုံခဲ့ရတာတွေကိုပြင်ဆင်ဖို့ဒီဥပဒေကရည်ရွယ်ထားတာပါမကြာသေးခင်ကနိုင်ငံတော်တိုင်းပြည်ငံပုတ်ကိုတော်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်အမေရိကန်ကတန်ခတ်မှုတွေရုပ်သိမ်းဖို့ကြေညာထားတဲ့အတွက်ယင်းဤမြုံနယ်မှုအခွင့်အလမ်းတွေပေါ်ပေါက်လာဖို့မျှော်လင့်နေချိန်မှာပဲလွတ်တော်မှာယင်းဤမြုံနယ်မှုဆိုင်ရာဥပဒေတတိယအတည်ပြုနိုင်ဖို့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်အခုဥပဒေကြမ်းကိုပြည်သူ့လွတ်တော်ကအတည်ပြုပြီးဖြစ်ပေမဲ့ဥရအသက်ဝင်လာဖို့တော့မြို့သားလွတ်တော်ကနေအတီးပြုပေးဖို့ကြံရှိနေပါသေးတယ်ခင်ဗျာ
အဲ့အခုမိန်ကလေးငယ်နှစ်ယောက်ကိုညင်မနှိမ့်ဆက်ပြီးလောက်ကလာစာမပေးခဲ့တာကြောင့်ဖန်စီထားတဲ့အင်းဝအချုပ်ဆိုင်မိသားစုဝင်6ယောက်ကိုဒီကနေ့မနေ့ပိုင်းရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဒုတိယအကြိမ်ရုပ်ထုတ်ခဲ့ပါတယ်ပထမအကြိမ်မှာမိသားစုဝင်5ယောက်ကိုရုံးထုတ်စစ်ဆေးဖို့စီစဉ်ထားရကနောက်ဆုံးကြံရှိတဲ့ပြစ်မှုကျူးလွန်သူအမျိုးသမီးတဦးမနေ့ရက်ကလာရောက်အဖမ်းခံခဲ့တာကြောင့်ပြစ်မှုကျူးလွန်သူ6ဦးစလုံးကိုရုံးထုတ်ခဲ့တာပါအမှုကိုလာမဲ့ကြာတာပရိနေကစပြီးအပတ်စဉ်ကြာတာပရိနေတိုင်းကြားနာစစ်ဆေးသွားမှာဖြစ်ပါတယ်မိန်ကလေးငယ်အုပ်ကိုညင်မဲနှိမ့်ဆက်ခဲ့တာကြောင့်အင်းဝအာချုပ်ဆိုင်မိသားစုဝင်6ဦးကိုလူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေပုံမှားတွေနဲ့ရဲတပ်ဖွဲ့တွေကတရားစွဲဆိုထားတာဖြစ်ပါတယ်ဒါအပြင်လူမှုဝန်ထမ်းဦးစီးဌာနကလည်းကလေးသူငယ်ပုံမှား6ကကြီးနဲ့ကဒီတရားစွဲဆိုထားတာလည်းရှိပါတယ်အင်းဝအထယ်ချုပ်ဆိုင်တွင်ဒီညင်မဲနှိမ့်ဆက်ခံခဲ့ရတဲ့အမျိုးသမီးငယ်လေးတွေနဲ့တည်င်းပေးတိုင်ကြားခဲ့တဲ့တည်င်းတော့ကိုဆွေဝင်းဆိုသူကိုပြည်ရေးဝန်ကြီးဌာနကလုံခြုံရေးကာကွယ်ပေးတာတွေ လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကစေဝါကူတာစောင့်ရှောက်မှုတွေလှုပ်ဆောင်ပေးထားပါတယ်။ကိုအင်ကချွတ်ယွင်းတဲ့အထိညီမနှိမ့်ဆက်ခံခဲ့ရတဲ့အိမ်ကူမိန်းကလေးငယ်နှစ်ဦးအမှုကိုရော်ကျေးပေးပြီးညှိနှိုင်းဖြည့်ရှင်းခဲ့တဲ့လူအခွင့်အရေးကော်မရှင်အဖွဲ့ဝင်တချို့ကိုထိထိရရအရေးယူဖို့လဲလွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းထားပါတယ်ရှင်။
အိန္ဒိယနဲ့ပါကစ္စတန်နဲ့ဇက်တလျှောက်ကစစ်သွေးကြွားလို့တန်ရာရှိရတဲ့သူတွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးတွေလုပ်ခဲ့တယ်လို့အိန္ဒိယကြီးရက်ကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံကတော့ဒါကိုလက်မခံဘဲပယ်ချလိုက်ပြီးတော့ဒီတိုက်ခိုက်မှုဟာနေဇက်ဖြတ်ကျော်ပစ်ခတ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အခုလအစောပိုင်းကကက်ရှမီးယားဒေသမှာရှိတဲ့အိန္ဒိယစစ်အခြေစိုက်စခန်းတွေကိုစစ်သွေးကြွားတွေကတိုက်ခိုက်ခဲ့တာကြောင့်18ရောက်သေဆုံးသွားပြီးတဲ့နောက်မှာဒီလိုမျိုးတိုက်ခိုက်မှုဖြစ်လာခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းသူတို့တိုက်ခိုက်ခံရတဲ့ကိစ္စကိုပြန်ပြီးတော့အပြစ်မပေးဘဲနေသွားမှာမဟုတ်ဘူးလို့အဲ့တုန်းကပြောခဲ့ပါတယ်။နိုင်ငံခြားအငင်းပွားနေတဲ့ကက်ရှမီးယားနယ်စပ်တလျှောက်မှာနေရာယူထားတဲ့အကြမ်းဖက်အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့လည်းအိန္ဒိယစစ်တပ်ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ရန်ဘီယာစင်းကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်သမ္မတအာရှရဖ်ဂန်နီနဲ့အာဖဂန်နစ္စတန်နိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့စစ်ဗျင်တဦးတို့ငြိမ်းချမ်းရေးသဘောတူညီချက်တရားကိုကြာသပတေးနေ့ကလက်မှတ်ရေးထိုးလိုက်ပြီးသူနဲ့သူ့ရဲ့ပါတီကိုအကြမ်းဖက်သမားအဖြစ်နဲ့အမြင့်မဲ့စီးရင်ကနေဖယ်ထုတ်ပေးဖို့အမေရိကန်နဲ့ကုလသမဂ္ဂကိုစီယုံပြောဆိုသွားမယ်လို့လည်းကတိပြုလိုက်ပါတယ်။ကူဘူဒင်ကမယာဂါဒီကဘူးမျိုးသမရရဲ့နန်းတော်နဲ့ချိတ်ဆက်ထားတဲ့ဗီဒီယိုကနေတဆင့်ငြင်းချင်းရဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါကိုဒီရုပ်တံကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။တာလီဘန်အဖွဲ့တွေနဲ့2000တခုနှစ်ကစပြီးစစ်ပွဲတွေဖြစ်ပွားချိန်ကစပြီးတော့ဒါဟာအာဖဂန်အစိုးရအနေနဲ့ပထမဦးဆုံးငြင်းချင်းရဲ့သဘောတူညီမှုဖြစ်ပါတယ်။ဒီသဘောတူညီချက်အပေါ်မှာနိုင်ငံတကာအတိုင်းအဝန်းကလည်းထောက်ခံကြိုဆိုပြီးတော့ဒီသဘောတူညီမှုကအာဖဂန်အစိုးရနဲ့15နှစ်ကြတိုက်နေတဲ့ဒီတာလီဘန်အဖွဲ့နဲ့လည်းအနာဂတ်မှာသဘောတူညီမှုတွေရှိဖို့နမူနာပုံစံဖြစ်လာနိုင်တယ်လို့လည်းရှုမြင်ကြပါဗျ။နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပြီးတာနဲ့ဟက်မယာဟာပြပကနေအာဖဂန်နစ္စတန်နိုင်ငံကိုပြန်လာမယ်လို့ယူဆပါဗျ။သူဟာအာဖဂန်နစ္စတန်နိုင်ငံပြင်ပမှာနှစ်20ကြာနေထိုင်ခဲ့တာဖြစ်ပြီးပါကစ္စတန်နိုင်ငံမှာနေတယ်လို့ယူဆပါဗျ။ဒဏ်ခတ်ပိတ်ဆို့မှုတွေကိုလာမဲ့သတင်းပတ်အတွင်းမှာရုပ်သိမ်းလာနိုင်တယ်လို့ယူဆတာကြောင့်ကဘူးမှာရှိတဲ့သူ့ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကဒီ AP သတင်းဌာနကိုဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ရှင်
။ American ပြည်ထောင်စုနယူးဂျာဆီပြည်နယ်မှာယထာမတော်ဆောင်ဖြစ်မှုကြောင့်အ ਨੇ ဆုံးလူတစ်ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့ပါတယ်။နယူးယောက်မြို့နယ်9မိုင်လောက်ဝေးတဲ့ဟိုဘိုကန်ဒေသမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီခီးတဲ့တင်ယထာကဘူရာကိုကြာသပတေးနေ့မနေ့အစောပိုင်းမှာဝင်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
နိုင်တဲ့ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်တိုက်ပွဲနောက်ဆုံးရအခြေအနေကိုပြောပြပါမယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာရက်ချစလိုဖြစ်ပွားလာတာအခုဆိုရင်ရက်တပတ်နှစ်ပတ်ကျော်ရှိနေပါပြီ။မင်းညနေခင်းပိုင်းကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်အနီးမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့မှလည်းအစိုးရတပ်ဖက်ဆိုရစစ်တပ်ဖက်ကမြစ်ကြီးနားကနေလိုင်စာဒေသဘက်ကိုစစ်ကူတွေထပ်မံတွားရောက်နေတဲ့အကြောင်းတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းတင်ပို့ထားပါတယ
်ဟုတ်ကဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာနီးမှာဒီလ15ရက်နေ့လောက်ကလေးကတိုက်ပွဲတွေစတင်ခဲ့ရကပြီးခဲ့တဲ့တောက်ကြနေ့ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့ငြိမ်သက်နေခဲ့ပါတယ်အင်ကာနေမှာတော့လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဗိုလ်တူးနေမှာတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TAT ခေါ် KIO ရဲ့ထောက်ကူပြုအဖွဲ့ကပြောခွင့်ရသူဦးထောက်ခါကပြောပါတယ
် US တမ်းမလာတဲ့ညကျွန်တော်တို့ TAT ရုံးမှာသူနဲ့တွေ့ဆုံစကားပြောနေတဲ့ချိန်မှာပဲရှစ်ချက်ပြစ်တယ်မနေ့ရရောတိုက်နေကြတယ်လေရင်နဲ့သွားတယ်အဲ့ဒါဟိုဘက်မှာမဟုတ်တော့ဥစားလေရင်နဲ့တိုက်လို့မရပဲပြန်သွားတယ်လို့ပြောတယ်ဒါပေမဲ့တက်ထိုးတာတေချာတယ်အဲအချင်းအခုတ်ရေတော်တော်လေးစူးစမ်းကြရတယ်လို့ပြောတယ်ဒီနေ့ရောဖြစ်နေတယ်လို့ပဲကြားရသေးတယ်အောက်ခြေတင်းကမတက်သေးဘူ
း KIO ရဲ့ထောက်ကူပြုအဖွဲ့ TAT နဲ့ American တန်မတ်ဟာအင်္ဂါနေ့ညနေ 3:00 လောက်ကတွေ့ဆုံခဲ့တာဖြစ်ပါတယ်လောလောဆယ်တိုက်ပွဲဖြစ်ပွားနေတဲ့နေရာဟာမြစ်ကြီးနားပမော်လန်အရှိဘက်ချမ်းမှာရှိတဲ့ Inkran တောင်ကျောက KIA ရဲ့ဂီဒုံစခန်းမှာဖြစ်ပွားနေတာပါလိုက်စာက KIO ရဲ့တာဝန်ရှိသူတဦးကတော့ကြာသပတေးနေ့မှာတိုက်ပွဲဖြစ်ပွားတာမကြားသိရသေးကြောင်းဗိုလ်တူးနေကတော့မနေ့၈နာရီလောက်ကလေးကအပြန်အလှန်လက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြပြီးညနေ၂နာရီကနေ၄နာရီအထိအစိုးရတပ်ဖက်က KIA တပ်စခန်းကို၅ချိန်လောက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်ကြာသပတေးနေ့မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်အင်အားတွေထပ်မံပို့လွှတ်နေတာကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်
ဒီနေ့လုံးဆုံးချင်းနဲ့တော့လေညော့မြေပြင်ရောက်အကုန်အစ်ကြောင့်မျိုးစုံနဲ့တော့သွားနေတာတော့သူလည်းမစ္စနာနဲ့တော့သူကကြီးကျောင်းတော့တောက်လျှောက်သွားနေတယ်ဆိုတော့အဲ့မှာလည်းတောက်လျှောက်နေရယူထားတယ်ဆိုတော့အဲ့တဲ့နေရာ၃လေးနေရာလောက်ကိုသူတို့ထူးဆစ်ဆင်နေတယ်ခင်ဗျ။ဟိုကေဟိုဌာနချုပ်ရဲ့ရှေ့ကတယင်းတယင်းတပ်ဖွဲ့တွေစခန်းတွေအားလုံးကိုထူးဆစ်ဆင်နေတဲ့သဘောရှိတယ်။အဲဒီတိုင်းဆိုတော့အများကြီးကိုတင်းထားနိုင်ချာရှိပါတယ်
ပြီးခဲ့တဲ့အပတ်တောက်ကြနေတိုက်ပွဲမှာတော့အစိုးရတပ်မတော်ဘက်ကစစ်ရဟတ်ရင်တုံးပြီးတိုက်ခိုက်ခဲ့တယ်လို့ KIO ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာဆွေးနွေးနေကြပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကြေညာပြီးမှလာ NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောဆိုထားပြီးငင်းချေးကော်မရှင်ကတော့နှစ်ဖက်ဆွေးနွေးမှုတွေဟာတိုးတက်မှုရှိကြောင်းပြောဆိုပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့သာလက်မှတ်ရေးထိုးထားပြီးကြံဖွဲ့73ဖွဲ့ကတော့လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်မှသာလက်မှတ်ရေးထိုးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
ကမ္ဘာ့သတင်းပေးပို့ထားတာပါအခုတစ်ခါမှာတော့မြောက်ကိုရီးယားနဲ့မြန်မာကြားဆက်ဆံရေးတွေရှိသေးလားလို့မေးခွန်းထုတ်နေတဲ့သတင်းကိုကြည့်အောင်ပါမြန်မာနဲ့အမေရိကန်ပြည်အောင်စုကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာပြီဆိုပေမဲ့မြောက်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံကြားစစ်ဖက်ဆက်ဆံမှုတွေကြံ့နေသေးနိုင်တဲ့အပေါ်မှာအမေရိကန်ပြည်အောင်စုဘက်ကစိုးရိမ်မကင်းရှိနေတော့မှာဒါဟာလေအရက်ဖက်အုပ်ချုပ်ရေးပိုင်းကမြန်မာစစ်တပ်ပေါ်လွှမ်းမိုးနိုင်ဖို့အားနည်းနေရကြောင်းလို့သုံးသပ်မှုတွေရှိနေပါတယ်မြန်မာစစ်ဖက်ကတော့မြန်မာနဲ့မြောက်ကိုရီးယားကြားစစ်ဖက်ဆက်ဆံမှုတွေမရှိတော့ပါဘူးလို့မြန်မာတာဝန်ရှိသူတွေဘက်ကညှင်းဆန်နေသေးပါဒီအကြောင်းကိုတော့ကိုသားညွန့်ဦးကတင်ဆက်ထားပါတယ
်မြန်မာနဲ့မြောက်ကိုရီးယားကြားစစ်ဆက်ဆံမှုတွေဖြတ်တောက်ဖို့မြောက်ကိုရီးယားရဲ့ဒုံးလက်နက်အစီအစဉ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံဘက်ကလေးစားလိုက်နာဖို့ဆိုတာတွေကိုအမေရိကန်တာဝန်ရှိသူတွေဘက်ကမြန်မာအာဏာပိုင်တွေကိုရောမြန်မာစစ်တပ်ကိုပါတလျှောက်လုံးသတိပေးပြောဆိုလာတာပါမြန်မာနိုင်ငံမှာယူကော့ဘွဲနဲ့တက်လာတဲ့ရသားစုရတွေပေါ်လာပြီးတဲ့နောက်မှာလည်းမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသတိထားစောင့်ကြည့်နေတုန်းရှိပါသေးတယ်။မနေ့ဗိုလ်တော်ဦးနေ့ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးဆက်ကော်မတီကြားနာပွဲမှာလည်းလွှတ်တော်မတ်တွေကဒီမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးခံဖို့ရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆာကိုမေးမြန်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဝါရှင်တန် DC ကိုရောက်နေစဉ်မှာလည်းအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရခေါင်းဆောင်ပိုင်းအနေနဲ့မြန်မာစစ်တပ်ထဲဒီမြောက်ကိုရီးယားနဲ့ဆက်ပြီးတော့လုတ်ကင်နေသူတွေကိုဖော်ထုတ်တားဆီးဖို့ပြောဆိုတိုက်တွန်းတာတွေရှိခဲ့တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆာကဖြေဆိုသွားပါတယ
် We also talked directly to the Burmese military leadership about the DPR
ကျွန်တော်တို့အနေနဲ့မြန်မာစစ်ကောင်းဆောင်ဘိုင်းနယ်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းမြန်မာနိုင်ငံရောက်စဉ်ကတက်ချုံနဲ့ပြောဆိုခဲ့သလိုလက်ရှိသံမကြီး Scott Marshall လည်းသူနဲ့တွေ့ဆုံခဲ့ပါတယ်ကျွန်တော်အထင်ကမြန်မာစစ်တပ်အတွင်းမှာမြောက်ကိုရီးယားနဲ့ဆက်လက်လုတ်ကိုင်နေတဲ့သူတွေရှိနေသေးတယ်ဆိုတာပါပဲဒီလူတွေဟာဆက်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေကိုပြုလုပ်နေစေရှိပြီးဒါဟာလွန်ခဲ့တဲ့5နှစ်ဆီယနာရှင်လက်ထက်တုန်းကလက်ကျန်တွေပါဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတတ်မြတ်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်လို့ကျွန်တော်မြင်ပါတယ်
အမေရိကန်တာဝန်ရှိသူတွေဘက်ကဒီစိုးရိမ်ချက်နဲ့ပတ်သက်လို့ပြောတိုင်းမြန်မာတာဝန်ရှိသူတွေဘက်ကတော့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့စီးဆက်ဆံမှုတွေမရှိတော့ပါဘူးဆိုပြီးတော့အမြဲလိုညှင်းဆုပ်ခဲ့ပူးပါတယ်။ပြည်ခိုင်ပြိုးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့အငင်းစားဒုတိယဗိုလ်ချုပ်ကြီးမြတ်ဆိုးဟာမနစ်ကအထိတက်မတော်တွင်တာဝန်ကြီးတွေကိုယူခဲ့ပြီးတော့အခုနိုင်ငံရေးဘက်ကိုပြောင်းလာခဲ့သူတူပါ။နိုင်ငံတကာရဲ့စိုးရိမ်ချက်တွေတိုက်တွန်းချက်တွေကြောင့်တက်မတော်အနေနဲ့မြောက်ကိုရီးယားနဲ့စီးဆက်ဆံမှုတွေကိုဖျက်တောက်ခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ
်။စီးဆက်ဆံမှုပေါ့။အဲ့တော့အရင်တော့ဟာလာမြောက်ကိုရီးယားနဲ့ဟာလာဆက်ဆံမှုလေးတွေရှိခဲ့တယ်ရှိခဲ့ပေမဲ့နောက်ပိုင်းမှာအဒီကုနာလို့ပေါ့အဲ့လိုဒီဟာလာဒီဖိအားပေးမှုတွေရောအဲနောက်တစ်ခုကလည်းပဲဟာလာနိုင်ငံတကာအနေထားတွေရောအဲ့တော့ကိုတို့တက်မတော်ပိုင်းကတော့အဲကိုတိတာတော့လုံးဝသူတို့နဲ့အဆက်ဆက်လုံးဝမရှိတော့တဲ့အနေထားဖြစ်တယ်အဲ့တော့အဲ့ဒီနောက်ပိုင်းကိုတို့တက်ထဲမှာရှိတော့ကလည်းပဲအထူးကလည်းမြောက်ကိုရီးယားအထူးရှိတဲ့ဖွဲ့တွေတောင်မှအကုန်ပြန်သွားတဲ့အနေထားတွေကိုတို့သိရတာပေါ့အဲ့နောက်ထပ်လည်းပဲထပ်ပြီးတော့လည်းပဲဟာလာဆက်ဆံမှုကတော့မရှိဘူးလို့တော့ကိုကထင်တယ်လေ
။ဒါပေမဲ့လို့လေမြန်မာနဲ့အမေရိကန်ဆက်ဆံရေးပြန်ကောင်းလာတဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာပဲအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ပေါ်အရေးယူမှုအချို့လုပ်ခဲ့တာရှိပါတယ်။မြောက်ကိုရီးယားထံကနေပြီးတော့စစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်ပြီးတော့2013ဇူလိုင်လအတွင်းမှာကာကွယ်ရေးဌာနပစ္စည်းထုတ်လို့ရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကို မြောက်ကိုရီးယားထံကစစ်သုံးပစ္စည်းတွေမဝယ်ဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့အမေရိကန်ဗန္ဓာရေးဌာနကအရေးယူခဲ့ပါတယ်။မြန်မာအရေးလေ့လာသူဦးစီသူအောင်မြင့်ကတော့ NGO အစိုးရအနေနဲ့ကတော့တက်မလွန်နဲ့ပတ်သက်တဲ့ကိစ္စရပ်တိုင်းမှာကြီးကြပ်နိုင်တဲ့အနေအထားမရှိသေးတာမို့လို့မြောက်ကိုရီးယားနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးတွေပြက်ပြီလားဆိုတာယတိပြတ်မပြောနိုင်သေးဘူးလို့ဆိုပါတယ
်။ဒေါက်တာဦးစီသူဦးဆောင်တဲ့ NGO အစိုးရတက်လာတယ်ဆိုပေမဲ့အဲ့တက်မလွန်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်တက်ပြင်းဆိုင်ရာကိစ္စတွေနောက်တက်ရဲ့စီးပွားရေးဆိုင်ရာကိစ္စတွေနောက်တက်ကတီးတဲ့ဆက်ဆံနေတဲ့နိုင်ငံတကာရေးရာကိစ္စတွေကိုကြီးကြပ်နိုင်မဲ့အနေထားတော့ကျွန်တော်မတွေ့သေးဘူ
းမြန်မာနိုင်ငံဟာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေမတိုင်ခင်နိုင်ငံတကာရဲ့အထူးကြံပိတ်ဆို့မှုခံရခြင်းအတွင်းအင်းနီချင်းတရုတ်နဲ့ဆက်ဆံရေးနှိစက်ခဲ့တယ်လို့မြောက်ကိုရီးယားနဲ့လည်းစစ်ဖက်ဆက်ဆံမှုတွေလုပ်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်နည်းပညာအကူအညီတွေရယူဖို့ကြိုးစားခဲ့တယ်လို့နိုင်ငံတကာကနေပြီးတော့မြန်မာကိုတန်တရားဖြစ်ခဲ့ပါတယ်ဒါကြောင့်လည်းပဲမြန်မာဘက်ကအပြောင်းလဲတွေစတင်လုပ်လာတဲ့အချိန်မှာတော့မြောက်ကိုရီးယားနဲ့စီးဆက်ဆံမှုတွေဖြတ်တောက်ဖို့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလေးစားလိုက်နာဖို့ဆိုပြီးတော့အနောက်နိုင်ငံတွေအထူးဖြစ်တော့အမေရိကန်ပြည်ထောင်စုဘက်ကမြန်မာကိုဖိအားတွေတောက်လျှောက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကချင်ပြည်နယ်တိုက်ပွဲတွေအကြောင်းကိုကိုသားညုံတင်ဆက်ထားတာပါ။အခုတခါကရင်ပြည်နယ်တိုက်ပွဲအခြေအနေကိုဆက်ပြောပြပါမယ်။ကင်းပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေဟာ KNLA ထိန်းချုပ်နယ်မြေထဲထိရောက်လာမယ်ဆိုရင်သူတို့ဘက်ကလည်းခုခံတုံ့ပြန်မှာဖြစ်တယ်လို့ KNU ကရင်မျိုးသားအစည်းအရုံးဘက်ကသတိပေးလိုက်ပါတယ်။တချိန်တည်းမှာပဲတိုက်ပွဲတွေကြောင့်ဒုက္ခတွေအရေးအတွက်တိုးလာတယ်လို့လည်းဆိုပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကပြောပြပါမယ်
။ကရင်ပြည်နယ် KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေမှာရှိတဲ့မေတ္တဝဒေတာအတွင်း DKBA ခေါ်တိုးတက်တော့ကရင်ဗုဒ္ဓဘာသာလက်နက်ကင်ခွဲထွက်အဖွဲ့ကိုကရင်နယ်ကြားစောင့်တ BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နေတာတွေဟာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ထိန်းချုပ်နယ်မြေတဲ့အထိရောက်လာပါကိုကရင်အမျိုးသားအစည်းအရုံးကစိုးရိမ်မကင်းဖြစ်နေတာဖြစ်ပါတယ်။ကရင်အမျိုးသားအစည်းအရုံးအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်စာချုပ်ကိုရေးထိုးထားပေမဲ့လည်းအခုဖြစ်နေတဲ့မေတ္တဝဒေသအတွင်းတိုက်ပွဲကနေ KNLA ထိန်းချုပ်နယ်မြေတဲ့အထိရောက်လာမယ်ဆိုရင်တော့ KNU အနေနဲ့ပြန်လည်ခုခံရမှာဖြစ်တယ်လို့KNU ကဗိုလ်ချုပ်ကြီးစောဂျော်နီက VOA ကိုအခုလိုပြောပါတယ
်။အဲကျွန်တော်တို့ကလက်မထိုးတော့တကယ်ကျွန်တော်ရှိလာရည်လဲအဲကျွန်တော်ကကွယ်မှာပဲကျွန်တော်ရှိမှမလာတာနော်
။ကကွယ်မယ်ဆိုတာကရှောင်ပေးမှလာဒါမှမဟုတ်ထိတ်တိုက်တိုက်ပွဲဖြစ်နိုင်တဲ့အလားလာရှိလာ
။အဲတကယ်တော့လာလို့ရှိတော့အကြောင်းမကြပါဘူးညာကျွန်တော်လည်းအခုခံရမှာပေါ့နော်။
အခုဖြစ်နေတဲ့မေတ္တဝဒေသအတွင်းကတိုက်ပွဲတွေဟာ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကင်ခွဲထွက်အဖွဲ့ရဲ့ထိန်းချုပ်ရာဒေသအတွင်းမှာဖြစ်နေတာဖြစ်ပြီးလက်ရှိတိုက်ပွဲနဲ့ပတ်သက်ပြီးတော့ DKBA ခွဲထွက်အဖွဲ့ကနေပြီး KNU ကိုတစုံတရာအကြောင်းကြားတာဆက်သွယ်တာမရှိပါဘူး။ဒါပေမဲ့လည်း DKBA အဖွဲ့အနေနဲ့ KNU တဲကိုပြန်ပြီးဝင်လာမယ်ဆိုရင်တော့ KNU ဘက်ကလက်ခံဖို့ KNU ခေါင်းဆောင်ပိုင်းတွေကပြောဆိုနေတာတွေရှိတယ်လို့လည်းဗိုလ်ချုပ်ကြီးစောကျော်နီကပြောပါတယ်။
ဟုတ်လားဒီဆိုအဒီကဘီခွဲထွက်ဖွဲ့တွေကကျွန်တော်တော့စာထုတ်မယ်ဒီမှာကျွန်တော်ဒီပြန်လာကျွန်တော်လက်ခံဖို့လက်ခံမယ်နော
်မေတ္တောဒေတာအတွင်းကတိုက်ပွဲတွေဟာအခုရက်ပိုင်းတွေမှာပြန်ပြီးအချိန်နဲ့နဲ့ရော့ကျလာနေပေမဲ့ဂျိုကြားတိုက်ပွဲတွေဆက်ပြီးဖြစ်နေတော့ပဲဖြစ်တယ်လို့ထွက်ပြေးလာတဲ့ဒုက္ခတွေအကြီးအတွက်ဟာလဲတိုးလာနေတယ်လို့ထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ပြေးလာကြတဲ့စစ်ရှောင်ဒုက္ခတွေကိုတွားရောက်ကူညီပေးနေတဲ့ကရင်လူထုအခြေပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်ကတာဝန်ရှိသူစောတာဘိုးကပြောပါတယ
်ဟုတ်ကဲ့နယ်စပ်မှာဒီမနီယာတွေဒီနယ်စပ်ဘက်နော့တာနဲ့ဒီတီတော့ခေဘက်မှာဆိုလို့ရှိရင်နောက်ထပ်8050ကျော်ပေါ့။အော်တော့ဒီရှိရဝန်ကျင်လောက်ဖြစ်သွားပြီဗျာ။လက်တော့တော့ဟောကျွန်တော်တို့အရေးပေါ်ကိစ္စကြီးပေါ့။သူတို့ဟိုတော်ကလေးကကြီးလာတယ်။ဘာမှသူတို့မပါလာကြဘူး။လောလောဆယ်စားဖို့မပါလာခါကျကျွန်တော်တို့လောလောဆယ်စမ်းစီစားအချိန်နဲ့စားတော့ကိုပစ္စည်းလေးတွေအရေးပေါ်ဟောစားလို့ရမယ်ခါလေးပြီးတော့အဝတ်ထည်လေးတွေပေါ့။အဝတ်ထည်အဲမြို့ဒီကိုကျွန်တော်တို့အရေးဆုံးပေါ့။အမျိုးသမီးကလေးအဲ့ဒီတပည့်အဲ့ဒီခါလေးတွေကျွန်တော်တို့ပံ့ပိုးပြီးတော့သူတို့ဟိုအိမ်မှာသုံးဖို့ခွက်ဒီပုံးလေးကြီးလေးသုံးမှုအတွက်ဒီပုံးလေးကြီးစသဖြင့်လောလောဆယ်အဲ့ဒီအနေထားလေးမျိုးကျွန်တော်တို့ပံ့ပိုးပေးနိုင်ရက
ြလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသအတွင်းမှာရှိတဲ့ကျေးရွာသူရွာသားထောင်နဲ့ချီပြီးထွက်ပြေးတိမ်းရှောင်နေကြပါတယ်။စစ်ဘေးရှောင်ဒုက္ခသည်4000ကျော်လောက်ဟာမြန်ကြီးငူဒေသဘက်ကိုထွက်ပြေးခိုးလုံနေကြရတာဖြစ်ပြီးတော့သူတို့ကိုမြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့လူမှုအဖွဲ့အစည်းတို့ကအခုအညီတွေပေးနေတာဖြစ်ပါတယ်။နေစားဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေကတော့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်အပါအဝင်ကရင်လူထုခြေပြုအဖွဲ့တွေကကူညီပေးနေတာပါ။ တိုက်ပွဲတွေအရှိန်ရွက်လာလို့မြန်ကြီးငွန်ဒေသဘက်ကထွက်ပြေးတိမ်းရှောင်ကြတဲ့ဒုက္ခသည်တွေနေရာရင်းကိုပြန်ဖို့စီစဉ်တာတွေရှိပေမဲ့လေဂျိုကြားဆက်ပြီးဖြစ်နေတဲ့တိုက်ပွဲနဲ့ဒေသအတွင်းမှာထောင်ထားတဲ့မိုင်းတွေကြောင့်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်ဖြစ်နေရပါတယ်ရှင်
။ရှားပေါင်းတက်ဆက်သွားတာပါ။အခုတခါနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပါမယ်။ရန်ပြူဖို့စ조사ကြသူတွေကိုဘလို့တုံ့ပြန်မလဲဆိုတာကိုမလာဝီနိုင်ငံကကျောင်းသူလေးတွေလေးလာတင်ယူနေကြပါတယ်။မကြာခင်ကထွက်ပေါ်လာတဲ့အစီရင်ခံစာအရမလာဝီနိုင်ငံကအသက်18နှစ်အောင်မင်းကလေး၅ဦးမှာအသက်18နှစ်အောင်မင်းကလေး၅ဦးမှာတယောက်လိန်ပိုင်းဆိုင်ရာထိပါစော်ကားခံရတယ်ဆိုတာကိုတုံ့ပြန်တဲ့အနေနဲ့ကင်ညာလူမှုရေးအဖွဲ့တစ်ခုကနေစတင်လေ့ကျင့်သင်ကြားပေးနေတာပါမလာဝီနိုင်ငံအလဲပိုင်းကဆာလီမာရက်ကွက်အကြောင်းတစ်ခုကိုတွားရောက်ပြီးသတင်းရယူထားတဲ့ VOA သတင်းတောက်လမက်မာစီနာရဲ့သတင်းတော်ကိုကိုငင်းချက်ကတင်ဆက်ပေးသွားမှာပါ
မင်းကလေးတွေကိုခံပညာကိုသင်ယူနေကြတာမဟုတ်ပါဘူးကိုကိုကိုဘလို့ကာကွယ်မလဲဆိုတာကိုလေးလာနေကြတာဖြစ်ပါတယ်။တင်ယိုးညွန်းတန်းတာဝန်ခံတဦးဖြစ်တဲ့ Leftness Those ကအခုလိုပြောပါတယ
်။ The curriculum involves both verbal and physical skills. With the physical skills,
တင်ယိုးညွန်းတန်းထဲမှာနှုတ်မှုရေးရာစွမ်းရည်ရောရုပ်ပိုင်းဆိုင်ရာစွမ်းရည်ပါပါဝင်ပါတယ်။ရုပ်ပိုင်းဆိုင်ရာစွမ်းရည်ကတော့နောက်ဆုံးရွေးချယ်စရာအဖြစ်သာအသုံးပြုတာအကောင်းဆုံးပေါ့။ဆိုလိုတာကထိပါစော်ကားမှုတွေကိုကာကွယ်ဖို့ဘလို့ပြောဆိုမလဲဆိုတဲ့နှုတ်မှုရေးရာစွမ်းရည်ကိုအဓိကအသုံးပြုဖို့ပါရှင်။
အော်ဟဲ့အကူညီတောင်းခံဖို့ဒါမှမဟုတ်လဲကိုကိုရံပြူလာသူလန့်သွားအောင်တယောက်ယောက်လာနေတာကိုတွေ့တယ်လို့ဟန်ဆောင်ဖို့မင်းကလေးငယ်တွေကိုတင် जा ပေးပါတယ်ဒါအပြင်ရံပြူလာသူစီကနေကိုလို့ယုံပြေးနိုင်ဖို့ခုခံတိုက်ခိုက်ဖို့နီးလန်းတွေကိုလည်းတင် जा ပေးပါတယ်မာလာဝီနိုင်ငံတဝန်းဒေသ9ခုကအကြောင်းတွေမှာအပတ်စဉ်2နာရီကြာသင်ခန်းစာတွေကိုဥဂျာမာပါတီမိုအာဖရိကပရာဟိတအဖွဲ့ကနီးပြတွေကတင် जा ပေးနေတာဖြစ်ပါတယ်စီမံကိန်းတာဝန်ခံတဦးဖြစ်တဲ့ Simon Elso Domoya ကအခုလိုပြောပါတယ
် At the end of the year would like to reduce the incidences of rape.
နောက်ဆုံးတော့ကျမတို့အနေနဲ့အဓမ္မပြုကျင့်ခံရမှုတွေကိုလျှော့ချဖို့ပါ။နောက်အသက်မပြည့်ခင်အိမ်ထောင်ပြူတာတွေ၊ကျောင်းထုတ်တာတွေနဲ့ငငယ်ရွယ်ရွယ်နဲ့ကုန်းဝန်ဆောင်မှုနှုံးတွေကိုလျှော့ချပြီးပညာရေးကိုမြင့်တင်ပေးဖို့လည်းပါပါတယ်
။ကုလသမဂ္ဂကလေးငယ်များအရန်ပုံငွေအဖွဲ့ UNICEF ကဒီအစီအစဉ်ကိုရန်ပုံငွေထောက်ပံ့ပေးတာဖြစ်ပြီးတော့အခုအချိန်ထိတင် जा ပေးနေတဲ့မိန်းကလေးငယ်2000ခွဲအထိရှိလာပါတယ်။ဒီတင်နှန်းတွေရဲ့တင် जा ပေးမှုတွေကြောင့်တချို့လိမ်ပိုင်းဆိုင်ရာစော်ကားမော်ကားပြုမှုခံရမှုတွေအပေါ်တင်ငယ်မှုတွေကိုလည်းဖယ်ရှားပေးနိုင်ခဲ့တယ်လို့ဆရာတွေကပြောပါတယ်။ဆရာမတအူးဖြစ်တဲ့ Rebecca Masalan Yama က
ဘူယောမဂျီရဇမဲဇပနာလီဘေဆာမတ်ထန်ဆိုကတာနီဘူဖေကာဒီပေါ်တီအာကာကာဝတီအလန်ဒီချ်ဘုံကဂျီနာဂျီရီ
ဂျင်းနှုံးဟဆိုရင်လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရရင်မိန်းကလေးငယ်တွေကထုတ်ပြီးမပြောကြပါဘူးအခုတော့ဒီလိုမဟုတ်တော့ပါဘူးစော်ကားခံရမှုတွေကိုထုတ်ပြီးတော့ပြောရဲဆိုရဲရှိလာပြီးအေးအေးယူပေးဖို့အတွက်တချို့ကကျမတို့လိုဆရာဆရာမတွေကိုပြောဆိုလာကြသလိုတချို့ကတော့မိဘတွေကိုပြောကြပါတယ်
တချို့မိန်းကလေးငယ်တွေဆိုရင်သင်ပေးတဲ့အတိုင်းဆောင်ရွက်ခဲ့ကြပြီဖြစ်ပါတယ်။ကျောင်းသူလေးရှန်ဂျီတူဆူကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။လီလေးဗီဒါအနန္ဒိုဇော်ရီတပ်ဂိုနာယဝင်းဒူရီ
ကျွန်မဦးလေးကကျွန်မကိုသူ့ရဲ့အိယာပေါ်မှာလှည့်ခိုင်းပါတယ်။ဘာဖြစ်လို့လဲလို့ကျွန်မမေးတော့သူကကျွန်မကိုခန္ဓာကိုလာပြီးတော့ထိပါတယ်။ကျွန်မကမလုံးနဲ့လို့ပြောပြီးတော့ဆက်လုံးရင်အမေပဲဖြစ်ဖြစ်ရဲပဲဖြစ်ဖြစ်တိုင်မယ်ပေါ့နော်။အဲ့လိုလဲပြောလိုက်ကောသူကကျွန်မကိုသူ့အခန်းထဲကထွက်သွားခိုင်းပါတယ်ရှင့်။
ဥဂျာမာစီမံကိန်းကမိန်းကလေးငယ်တွေကိုတင်မကပဲယောက်ျားလေးတွေကိုပါတင် जा ပေးနေတာပါမိန်းကလေးတွေကိုလေးစားဖို့နောက်ပြီးမိန်းကလေးတယောက်ယောက်ထိပါစော်ကားခံရတာကိုတွေ့ရင်ဘလို့ကြားဝင်မလဲဆိုတာတွေကိုပါယောက်ျားလေးတွေကိုတင်ပေးနေပါတယ်ရံပုံငွေသာအလုံးလောက်ရှိမယ်ဆိုရင်တော့နိုင်ငံတဝန်းလုံးကចောင်းသားចောင်းသူတွေကိုကိုယ့်ဘာသာကိုယ်ကာကွယ်နိုင်ရေးတင် जा ပေးခြင်းနဲ့လို့စီမံကိန်းတာဝန်ခံကပြောပါတယ်ခင်ဗျာ
မလာဝီနိုင်ငံကမင်းကလေးတွေကာကွယ်ရေးအကြောင်းကိုကိုငင်းချက်တင်ဆက်သွားတာပါ။ View American တက်မြန်မာဘာသာအစီအစဉ်ကနေချာတာပရင်းညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်မှာမြန်မာအရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာစတာတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင
်။ View မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ29ရက်ကြာတာရင်းညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်ထုံးလွှင့်ချက်တွေကိုတော်တာရှင်နေနိုင်ရတာပါအခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုံးလွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့
ပွပွလေးလေးစတိုင်ပင်ဆွေးနွေးပြမလုပ်လို့ရှိရင်ကကျွန်တော်တို့ရဲ့ရှက်ဆက်ပြမခုလိုအကြီးစားစီမံကိန်းအရင်တော့ဟိုထင်းချုံမှု
ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစန်းကြည်ပြောကြချက်ကိုတိုင်းရင်းသတင်းလောကဏ္ဍမှာအပြည့်စုံနားဆင်ကြမှာပါဒါပြင်ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်တွေကိုနားဆင်ရဖို့လည်းရှိပါတယ်ကျမရေးကဏ္ဍကိုအရင်ကြည့်အောင်ပါဒီတစ်ပတ်ကျမရေးကဏ္ဍမှာဒေါသစိတ်ထင်းချုံခြင်းအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဇုံတွဲတွေနဲ့မိသားစုတွေကြားပြဿနာဖြစ်ရမှာဒေါသမထိန်နိုင်မဲ့တက်ဖြတ်တဲ့အဆင့်ရောက်အောင်အကြံပဒံဖြစ်တာတွေရှိလာနေပြီလို့စစ်ကျမ်းမာရေးစိတ်ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ခုလိုအလွန်ကျွံ့တွေဘာကြောင့်ဖြစ်ရတာလဲ။ခုလိုမထိန်နိုင်မသိမ့်နိုင်ဖြစ်တာတွေကိုဘလို့ကာကွယ်နိုင်မှာတလဲ။ဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကိုအတမတော်ကြီးဒေါက်တာရေမန်တင့်ဝင်မြန်မာပြည်ရောက်တုံးကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာရေမွန်တင့်ဝေခင်ဗျာမကြာခင်ကကျွန်တော်တို့မြန်မာနိုင်ငံမှာဒီလူငယ်ချစ်သူဇုံတွဲတွေရှားမှာနောက်လူကြီးလင်မယားတွေရှားနဲ့နောက်ဒီမိသားစုပေါ်ဆရာရဲ့ဒီတူအကြီးတွေရှားတဲ့မှာလဲဒီတက်ဖြတ်မှုတွေဖြစ်လာတဲ့အထိပြဿနာတွေတက်စိတ်မထိန်နိုင်တာတွေဖြစ်ခဲ့ရပါတယ်ဆရာအဲ့ဒါကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အခုဒီပတ်မှာပေါ်ဆရာရဲ့ဒီလိုကြောက်စရာဖြစ်ပျက်မျိုးတွေညော့သွားဖို့အတွက်ဘယ်အချက်တွေကသတိထားပြီးတော့ဆင်ခြင်ဖို့လိုမလဲဆရာ
ဟိုအချက်တွေကတော့အများကြီးရှိတယ်ခင်ဗျာအဲဘာကြောင့်လဲဆိုတော့ဒီလိုစိတ်မထိတ်တော့အောင်ဒေါသပေါက်ကွဲပြီးဖြစ်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်တို့ပထမအဆုံးနားလည်ဖို့လိုပါတယ်။ဘာကြောင့်ဒီလိုဖြစ်လဲသိတဲ့ခါကျတော့မှဒီအရုပ်ကိုပြုပြင်မလဲ။ကာကွယ်မလဲကျွန်တော်တို့ပြုလို့ပါတယ်။အကြောင်းရင်းလို့ပြောတဲ့ချိန်မှာလည်းမိသားစုကမှရှိတဲ့ member တွေတယောက်ချင်းမိသားစုလိုက်ဖြစ်တဲ့ကိစ္စတွေကျွန်တော်ပတ်ဝန်းကျင်လူ့သားတိုင်းမှာဒီပေါက်ကွဲဖြစ်လာအောင်ကိုစိတ်ထံနဲ့ stress တွေများလာတဲ့ကိစ္စတွေအဲ့ဒါကိုတော့မြင်နားရဖို့လိုတယ်အဲ့တော့ဒီစိတ်မထိုင်နေတဲ့ကိစ္စတွေဟာနောက်ဆုံးတော့တောက်ချက်တော့ဖြစ်အောင်ကိုချုပ်ကြည့်လို့မရတော့ပောက်ခွဲသွားတဲ့ကိစ္စအားကြောင်းတယ်ဆိုတော့အဲ့တော့အခုကျွန်တော်ပြမှာတော့ရပ်ကလော့ချစ်တဲ့ကိစ္စပေါ့လေဒီ stress လို့ခေါ်တာပေါ့စိတ်ဖြည်းစည်းမှုပေါ့လေ pressure လို့လည်းခေါ်လို့ရပါတယ်အဲ့ဒီ pressure ကစိတ်ထံတဲ့ခါကျတော့ outlet မရှိလို့ရှိရင်ဖိတ်ပိတ်ဖို့မရနိုင်လို့ရှိရင်ပောက်ခွဲသွားတာဥပမာသတင်းပေါ်နေတာဖြစ်ဖြစ်ကျွန်တော်အခင်းရကြတယ်ကျေကျောင်းနားလည်ဘယ်မှာလဲဖြစ်နိုင်လဲ။ဒါမှမဟုတ်ရှင်လည်းပဲပြောက်ချင်းရဲ့ကြံစည်ဖြစ်ပြီးတော့နောက်ပြောက်ကအဲ့ဒီသူ့ရဲ့ကြံစည်ကိုကင်ကျွယ်တဲ့နေရာမှာမကင်ကျွယ်တတ်တာလည်းဖြစ်နိုင်ပါလေ။ဒါကြောင့်ဆိုလိုချင်တာကပြောက်ချင်းပြောက်ချင်းရဲ့စိတ်အနေထားမှာစိတ်ဝိညာဉ်နဲ့ခံစားမှုကဖြစ်နေသလား။ဒါပေမဲ့နှစ်ဦးကြောက်ကြောက်ဆက်ဆံတဲ့နေရာမှာသိပြီးတော့ pressure များတဲ့အတွက်ကြောင့်အဲ့ pressure ကိုမနိုင်မနည်းဖြစ်သလား။နောက် background နဲ့ပြီးဖို့တော့ရတယ်ကြည့်ရတာတော့အရင်ကတူရတယ်မတူရဘူးပေါ့လေအချို့ဆိုလို့ရှိရင်လည်းငယ်စဉ်တောင်ကြီးပေါ်မှာဒီမတ်စ်ဘာလို့ခေါ်လဲနော်မိဘကငယ်စဉ်မှာအဲ့လိုပဲ argument တွေများမယ်ကြံပရန် aggression နဲ့ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေအမေတွေရဲ့အပြုအမူကိုသူအတူယူတတ်ပါတယ်အတူကြီးတဲ့ပြင်လာတဲ့ခါမှာလည်းသူ့ရဲ့မိသားစုမှာလည်းသူကအဲ့လိုအကြမ်းကြိုက်တဲ့နည်းနဲ့ဖြေရှင်းတာမျိုးရှိပါတယ်အဲ့ဒီတော့ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကြောင်းနေတဲ့အခြေအစားပြရမှာပါကျွန်တော်ကတော့ contact disorder လို့ခေါ်တာပေါ့ဗျာအဲ့ဒီမှာ hyperactive ဖြစ်ပြီးတော့ကလေးတွေကစိုးသွားတဲ့အနေထားအဲ့ဒါမျိုးဖြစ်တယ်ဆိုလို့ရှိရင်ပထမဦးဆုံးကျွန်တော်စဉ်းစားမှာကသူ့ရဲ့ပတ်ဝန်းကျင်ကဘယ်လိုအခြေတည်းပြီးရမိသားစုအခြေအနေဘယ်လိုလဲဆိုတော့အဲ့တော့ဆရာကြီးကဒါမျိုးရေးပြောင်းနေမယ်ဆိုလို့ရှိရင်ကျွန်တော်ဒီတချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ school counselor တော့ရှိပါတယ်ဆိုတော့ပြဿနာဆိုတဲ့ဥစ္စာကတော့လူများကြီးဖြစ်ဖြစ်မိသားစုဖြစ်တဲ့တက်တနာဆိုတော့မဆန်းပါဘူးခင်ဗျာဒါတခြားနိုင်ငံတွေမှာလည်းရှိတယ်အဲ့တော့ stress ဆိုတာအမျိုးမျိုးရှိတာပေါ့လေအဲ့ဒီမှာဒီကိစ္စကိုပြဿနာလို့ကျွန်တော်တို့ကလက်ခံထားမယ်ဆိုလို့ရှိရင် ဖြစ်နိုင်တဲ့အကြောင်းအကျိုးတွေအမျိုးမျိုးကျွန်တော်စဉ်းစားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအ
ဲ့ဒီ check လေးတွေ
တော့အဲ့တော့အဓိကတော့ဆရာကြီးဒီစိတ်ဖိစီးမှုကတော့အဓိကပါဆရာနော်အဲ့ဒါကိုဘယ်လိုမျိုးထိန်းချုပ်လို့ရအောင်စီမံခန့်ခွဲမလဲအဲ့တော့ဒီနေရာမှာဆရာကြီ
း
ဒီစိတ်ဖိစီးမှုကိုဘယ်လိုမျိုးဒီစီမံခန့်ခွဲဖို့လိုမလဲဆရာကြီ
းစိတ်ဖိစီးမှုဆိုတော့ဆရာမတော်ကျွန်တော်တို့ဟိုအဓိကအကြောင်းချက်အမျိုးတစ်မျိုးရှိတာပေါ့ဥပမာဆိုပါဒီနေရီထိန်းချက်ပြီးရမျိုးစိတ်ရဒုက္ခများတာမျိုးလူမှုတိုင်းပိုင်းမှာဟိုအလုတ်ခိုင်းဟလာရဖို့ခက်ခဲတာရယ်ရှိပွားရေးချက်တဲတာရယ်နေထိုင်တဲ့နေရာမှာလည်း congested ဖြစ်ပြီးတော့ crowded ဖြစ်တဲ့နေရာမျိုးမှာပေါ့ဒီကုမလူလူသားအေးဆေးဆေးမနေနိုင်တဲ့အနေအထားမျိုးမှာနေကြရှိနေတဲ့ခါမှာအကျိုးပြန်လို့ခက်ခဲဖြစ်လာပြီးတော့ pressure ဆိုတာလာပါတယ်တချို့ဆိုလို့ဆိုရင်မိသားစုမှာကလေးတွေများတယ်စောင့်ဝင်နေကြခက်ခဲတယ်ကျွန်တော်ကြားရတဲ့လူကလည်းပဲအလုတ်ကအဆင်မပြေဘူးမိမလုပ်တဲ့လူကလည်းပဲသူ့မှာတက်တနာကြီးရှိနေတယ်အဲ့တော့ဒီဖြစ်တယ်ဆိုလို့ရှိရင်စိတ်ဖြည့်စည်းမှုဟာအောက်ပလက်တစ်ခုကျွန်တော်ရှာဖို့လိုပါတယ်အောက်ပလက်ဆိုတာဘာလဲဆိုရင်နံပါတ်1အချက်အနေအရတော့ဒီကိုယ်ကြီးဒီပြဿနာကြီးဟာ stress ပြများပါပြီဆိုတော့လက်ခံပြီးတော့ identify လုပ်ဖို့လိုပါတယ်အဲ့တော့ဘယ်လိုလုပ်ဖြေရှင်းလဲဆိုရင်အောက်ပလက်ဘယ်လိုရှာမလဲဆိုလို့ရှိရင်ဒီဖြစ်နေတဲ့အကြောင်းအရာတွေကိုဒီအောက်ပလက်ဆိုတဲ့ဥစ္စာကကိုယ်မှာခံစားချက်ကိုသိစိတ်နဲ့ကျင်းရအောင်နားမလဲအတွက်ကြောင့်ပေါ်ထုတ်ပေါ်တဲ့အခြေအနေမရှိတဲ့အတွက်ကြောင့်ဒီပြစ်ခံတဲ့ aggressive behavior နဲ့တခြားလူပေါ်မှာသွားပြီးတော့ပြုတ်ပြန်မှုတွေရှိတယ်။အဲအဲ့ဒါကို outlet ဆိုတဲ့သဘောကကိုကအဲ့ဒါလို့နားလည်တဲ့မိတ်ဆွေပဲဖြစ်ဖြစ်နောက်ကိုမိသားစုမှာသိချကြုံကျဲတဲ့လူပဲဖြစ်ဖြစ်ဆရာဝန်တို့ psychologist တို့ဆရာသမားတို့အဲ့ဒီလူတွေကိုမှာသွားပြီးတော့ကိုက professionally တို့နဲ့တိုင်ပင်ဖို့တို့ပါတယ်။ဥပမာသူတို့မိတ်ဆွေတောင်ကအဲ့တော့တို့တတိထားမိရဆိုလို့ရှိရင်လေမိကောင်းရှိကောင်းပြတာလေဆိုလို့ရှိရင်ကိုဖက်စလိုဆက်ပြဖို့တကူတိုင်ရင်မို့လို့ပါလေအဲ့ကြလို့ရှိရင်တယောက်ချင်းတော်လည်းကောင်းဒီမောင်သားစုံရဲတော်လည်းကောင်းအဲ့ဒီမှာသူတို့ရဲ့ခံစားချက်ကို confidentiality ရပါတယ်တခြားသူကမသိအောင်သူရဲ့ emotion ကိုပြန်ပြီး contain လုပ်ပြီးတဲ့နည်းတွေရှိပါတယ်တတိယကစောစောကတော့ပြောလို့ရှိတယ်ဆိုရင်ဒီမှာ pressure ကfinancial program ဖြစ်ဖြစ်မယ် relationship program ဖြစ်မယ်အဲ့ဒီဥစ္စာတွေကို problem solving ဆိုရယ်ဒီပညာကိုတည်ဖို့တို့ပါတယ် problem solving ဆိုတာကပြစ်ပြီးတော့ pressure တွေများလာလို့ရှိရင်အကြောင်းချက်တွေများလာလို့ရှိရင်လူကထုံပြီးတော့ overwhelm ဖြစ်သွားပြီးတော့အဲ့ဒါကိုမကင်ကြွတဲ့တော့ပဲနဲ့ပောက်ခွဲတာကြီးဖြစ်ပါတယ်အဲ့လိုမျိုးဖြစ်ရင် problem solving ဆိုတာအချက်ရောချက်ရှိတယ်ဆိုလို့ရှိရင်အဲ့ချက်တော့မှာဘယ်ချက်ကိုပြည်ရောဖြေရှင်းလို့ရှိရင်ရနိုင်တယ်ဆိုတော့ကိုကစဉ်းစားပြီးအဲ့ချက်ကိုဥတည်ပြီးဖြေရှင်းဖို့တို့ပါတယ်ဒီအချက်နံပါတ်1ပြီးတော့မှနံပါတ်2နံပါတ်3အဲ့လို systematically အဲ့တော့ကိုဖြည့်ရှင်းသွားပြီးတော့ကျူးစမ်းမယ်ဆိုလို့ရှိရင်ဘလောက်ပဲညားတဲ့ stress တွေဖြည့်ရှင်းလို့ရပါတယ်အဲ့ဒီမှာလည်းပဲဒီသားစုကတိုင်တိုင်နေနေနဲ့အဲ့ဟာကိုပြဿနာဖြစ်နေဖြည့်ရှင်းတဲ့နည်းတွေရှိပါတယ်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင် service ပြီးဖို့လိုပါတယ်ဥပမာ psychology service ပေါ့လေ community မှာပေါ့နော် CEO ရောဘာလို့စီကန်းလို့တက်ထားလိုက်ပါတော့အပြင်မှာ community မှာအဲ့လို relationship problem ဖြစ်လာလို့ရှိရင်အလွယ်တကူတိုင်ပင်နိုင်တဲ့ psychologist တွေပါတယ်နဲ့ service တွေကျွန်တော်တို့ရှိဖို့လိုပါတယ်။ကျောင်းဆိုလို့ရှိရင်ကျောင်းမှာ counselor တွေရှိဖို့လိုပါတယ်။အလုပ်မှာဆိုလို့ရှိရင်လည်းအလုပ်မှာ counselor တွေရှိဖို့လိုပါတယ်။အဲ့ဒီပို့ပြီးတော့အခြေအနေကဟိုအဆင်မပြေဘူးဆိုလို့ရှိရင်တော့ psychiatrist ဆိုစိတ်ညာနဲ့ပတ်သက်တဲ့ဆရာဝန်တို့သူတို့တိုင်ပင်ဖို့လိုပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းတက်ဆက်ထားတဲ့ပတ်စင်ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံရောက်မြမအလုပ်သမားတွေဟာဒေါ်လာတန်ပေါင်းရာနဲ့ချီပြီးမြမနိုင်ငံကိုပြန်ပို့ခဲ့ပေးမယ်။အနေခံဘဝကမတက်နိုင်ပဲဖြစ်နေပါတယ်။ရွှေပြောင်းလုပ်သားတွေစိတ်ချလက်ချလှုပ်လှုပ်နိုင်ရင်ပြန်ပို့ငွေတွေကိုလည်းတိုးပွားလာနိုင်မယ်လို့ဥအောင်ခင်းကသုံးသက်ရေးသားထားတာကိုကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရပြန်ပို့ခါရဖြစ်နေတဲ့သတင်းကိုမကြာခဏကြားနေရပါသေးတယ်။ထိုင်းနိုင်ငံမှာနေတာနှစ်ပေါင်းများစွာကြာပြီဖြစ်ပေမဲ့မြန်မာအလုပ်သမားတွေဟာအခုတည်းကစိတ်ချလက်ချအလုပ်မလုပ်နိုင်ကြသေးပါဘူး။ဘူနေဝင်းကြီးစိုးချိန်ကလေးကထိုင်းနိုင်ငံကိုတဖြည်းဖြည်းထွက်ခွာကြတာမို့ဘူတန်ရွှေကြီးစိုးချိန်မှာမြန်မာဥယျာဉ်နှစ်တန်းက၄တန်းအထိရှိနိုင်တယ်လို့ကမှန်းကြပါသေးတယ်။နေ့စဉ်မြန်မာပြည်ကိုသူတို့ပြန်ပို့တဲ့ငွေဟာဒေါ်လာတန်း400ကျော်နိုင်တယ်လို့2013မှာကမ္ဘာ့ဘဏ်ကကမ္မန့်ထားပါတယ်။မလေးရှားမှာ9သိန်း၊စင်ကာပူမှာ3သိန်းခွဲ၊ဂျပန်နဲ့တောင်ကိုရီးယားမှာတောင်းနဲ့ချီနေတာမို့နိုင်ငံခြားရောက်မြန်မာအလုပ်သမားတွေနေ့စဉ်ပြန်ပို့နေတဲ့ငွေပမာဏဟာ နိုင်ငံခြားအစိုးရတို့ရဲ့ထောက်ပံ့မှုတွေများနေပါတယ်။အိန္ဒိယနဲ့တရုတ်ပြည်မှာတော့မြန်မာလူသားဘလောက်ရှိမှမသိနိုင်သေးပါဘူး။စေအစိုးရခေတ်ကဘန်လုံငန်းမဖွင့်ပြတာရဲ့အစိုးရကိုအယုံအကြည်မရှိတာရဲ့ကြောင့်ကိုနီကိုဟာနဲ့ဟွန်ဒီစနစ်ကိုတုံးပြီးငွေလွှဲကြတာများပါတယ်။အခုတော့မြန်မာပုဂ္ဂလိကဘန်အချို့ဟာထိုင်းမလေးရှားနဲ့စင်ကာပူဘန်အချို့နဲ့ချိတ်ဆက်ထားပါတယ
်။ရွှေပြောင်းလူသားတွေဟာထိုင်းနိုင်ငံနဲ့ရောက်သွားတာနဲ့ထိုင်းကုမ္ပဏီတွေလက်ခုပ်ထဲကရေလူဖြစ်သွားပြီးအကာအကွယ်ကင်းမဲ့နေတာမို့မကြာခဏပြဿနာပေါ်ရပါတယ်။အခုမှပဲရွှေပြောင်းလူသားရဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ပိုင်ခွင့်လက်မှတ်ကိုသိမ်းယူထားတဲ့လုပ်ငန်းရှင်ကိုငွေဒဏ်ထောင်ဒဏ်ချမှတ်မယ်လို့ထိုင်းအလုသမာဝန်ကြီးဌာနကလွန်ခဲ့တဲ့လကထုတ်ပြန်ကြေညာလို့ပြောင်းရွှေ့လုပ်သားတွေနည်းနည်းလွတ်လပ်သွားပါတယ်။ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးအပြီးနှစ်လအတွင်းထွက်ပေါ်လာတဲ့ကြေညာချက်ဖြစ်ပါတယ်။ထိုင်းစီးပွားရေးကိုအများကြီးအကျိုးပြုပေမဲ့မြန်မာအစိုးရရဲ့လစ်လျူရှုတဲ့အစဉ်အလာကြောင့်ရွှေပြောင်းလုပ်သားတွေဟာအနှိမ်ခံဘဝရောက်နေကြခဲ့တာကြားပါပြီ။ဒီအခြေအနေဟာတဖြည်းဖြည်းပြောင်းလဲမယ်လို့မျှော်လင့်ကြပါတယ်။
ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေမြန်မာပြည်ကိုငွေပြန်ပို့ပုံအကြောင်းဂျပန်ပညာရှိကိုဂျီကူဘိုက Informal Remittance Method of Myanmar Migrant Workers in Thailand ဆိုတဲ့စာတမ်းမနေ့ကထုတ်ထားပါတယ်။အရင်ကတော့အစိုးရပြတ်ထန်းတဲ့ဒေါ်လာတန်ဖိုးနဲ့အပြင်ပေါက်ဈေးရဲ့ကွာဟမှုကြီးမားတာကြောင့်ဟွန်ဒီစနစ်နဲ့ငွေလွှဲကြပါတယ်။ဒါပေမဲ့2017မှာငွေဖလှယ်တဲ့စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းမှာထိုင်းဘဏ်နဲ့မြန်မာဘဏ်ကိုလွှဲပြောင်းတဲ့နည်းကိုကျင့်သုံးလာကြတာတွေ့ရပါတယ်တဲ့ငွေပို့လုပ်ငန်းတွေဖြစ်တဲ့ MoneyGram နဲ့ Western Union လို့အဖွဲ့တွေကတစဉ်မြန်မာပြည်ကပုဂ္ဂလိကဘဏ်ကိုငွေလွှဲတဲ့နည်းကိုလည်းသုံးလာကြပါတယ်ဘဏ်ငွေတသိန်းပို့ရင်ပို့ကအဖြစ်ဘတ်200လောက်ယူလို့ရှိပါတယ်ဒါပေမဲ့ဂျားပွဲစားကိုအသုံးများတယ်လို့ဆိုပါတယ
်ငွေလွှဲပြောင်းမှုတာဝန်ယူတဲ့ဂျားပွဲစားဟာထိုင်းကနေငွေပို့တဲ့နေရာမှာရောမြန်မာပြည်ကငွေထုတ်တဲ့နေရာမှာရောဘဏ်လုပ်ငန်းကိုအသုံးပြုလာတာတွေ့ရတယ်လို့ခိုးကြည့်ခုဖို့ကဆိုပါတယ်ဘဏ်ခွဲတွေများလာတာကြောင့်ငွေပို့တဲ့ delay လည်းပုံစံပြောင်းသွားတာဖြစ်ပါတယ်ဒါကြောင့်ငွေပို့လုပ်ငန်းမှာအပြိုင်ဆိုင်ဖြစ်လာနိုင်ပါတယ်ကောက်ယူထားတဲ့ရွှေပြောင်းလူသားစစ်တမ်းအရာငွေပို့နည်းရွေးချယ်ပုံကိုလိလာတဲ့အခါမှာမြန်မာဘက်ကငွေထုတ်ယူလို့အဆင်ပြေတဲ့နေရာကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်ဒါကြောင့်မို့မြန်မာပြည်မှာဘဏ်ခွဲတွေများလာလေလေငွေပို့လုပ်ငန်းမှာလည်းပြိုင်ဆိုင်မှုတွေများလာလေလေဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်။ဘဏ်ငွေတွေများလာတဲ့အခါမှာထိုင်းမြန်မာငွေပို့လုပ်ငန်းကိုဘဏ်တွေကလုတ်ကင်သွားလိမ့်မယ်လို့ခိုးကြည့်ကုဘိုကဆိုပါတယ
်။ရှစ်ပြောင်းလုပ်သားတွေထိုင်းနိုင်ငံမှာစိတ်ချလက်ချအလုပ်လုပ်နိုင်ပြီးမြန်မာဘဏ်လုပ်ငန်းကိုယုံကြည်စိတ်ချမယ်ဆိုရင်ဘဏ်တိုက်ကငွေဆွဲတဲ့စနစ်တွန်းကားလာမှာမို့မြန်မာဘဏ်တွေမှာဒေါ်လာတွေပုံလာနိုင်ပါတယ်။မြန်မာပြည်သား၁၀ရာခိုင်နှုန်းကနိုင်ငံခြားမှာအလုပ်လုပ်ပြီးငွေပြန်ပို့နေကြပြီမြန်မာပွဲစားကိုသုံးနေကြပါတယ်။နိုင်ငံခြားရောက်မြန်မာလူသားတွေအားလုံးကပြန်ပို့တဲ့ငွေပမာဏဟာတစ်နှစ်မှာဒေါ်လာ3,500ကျော်ရှိမယ်လို့ခန့်မှန်းပါတယ်။ဒီငွေဟာအစိုးရဘဏ်ကမရောက်တဲ့အတွက်မြန်မာအစိုးရနစ်နာဆုံးရှုံးနေရပါတယ်။နိုင်ငံခြားထွက်အလုပ်လုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဦးရီနဲ့မြန်မာရွှေပြောင်းလူသားဦးရီဟာအတူတူလောက်ရှိပြီမြန်ပြန်ပို့တဲ့ငွေကိုပုံမှန်ဘဏ်လုပ်ငန်းကတဆင့်လွှဲပေးကြတာမို့ဘင်္ဂလားဒေ့ရှ်ဗဟုဘဏ်ကတဆင့်ဒေါ်လာတန်း1,000ကျော်ဝင်ငွေရရှိကြောင်းသိရပါတယ်။ဒါပေမဲ့ရွှေပြောင်းလူသားအားလုံးမြန်မာဘဏ်စနစ်ကိုယုံကြည်လာဖို့ဆိုတာအချိန်အတော်ကြာဦးမှာဖြစ်ပါတယ်။အနည်း90လောက်အယုံကြည်ကိမဲ့ခဲ့တဲ့ဘဏ်လုပ်ငန်းကိုချက်ချင်းယုံကြည်စိတ်ချဖို့ခက်ခဲပါတယ်။ရွှေပြောင်းလူသားဟာတိုင်းပြည်အတွက်အရေးပါတာကိုမြန်မာအစိုးရသဘောပေါက်ဖို့အလွန်အရေးကြီးပါတယ်ခင်ဗျာ။
ကိုကျော်သိန်းတင်ဆက်သွားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြကြရတာပါ VOA ကိုဝေဖန်ကြံပေးခြင်းနဲ့ဆိုရင်စာရေးသားပေးပို့ခြင်းနဲ့ဆိုရင်တချင်းတောင်းကြတာပဲဖြစ်ဖြစ် burmese@voanews.com email လိပ်စာကိုပေးပို့နိုင်ပါတယ်အခုတစ်ခါမှာတော့အပတ်စဉ်တိုင်းရင်းသတင်းတော်ခန္ဓာကိုနားဆင်ကြမှာပါရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BN Y နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာ American Thomas Commercial ဟာကချင်ပြည်နယ် Minor KBC စစ်ဘေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့အကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်တောင်ပိုင်းမန်ဝန်းဒုက္ခသည်စခန်းမှာစားနပ်ရိက္ခာပြတ်လတ်နေပြီဆိုတာနဲ့ကချင်ဒေသခံတွေအနေနဲ့မြေဆုံရေကာတာစီမံကိန်းကိုကန့်ကွက်တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်လိလာရေးခီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်စကော့မာဆီယာဟာမိုင်းနာ KBC ဒုက္ခသည်စခန်းမှာစစ်ရှောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပြီးစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်သံအမတ်ကြီးဟာစက်တင်ဘာလ26ရက်နေ့မှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက်မိုင်းနာ KBC စစ်ပြေးဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့တာပါကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်ငင်းကြမ်းရေးကိစ္စမွေးရစေဝါကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယာရဲ့ကချင်ပြည်နယ်ပထမဆုံးအကြိမ်ခရီးစဉ်မှာပြည်နယ်အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုအသင်းအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့ကချင်လူ့လတ်ရေးအဖွဲ့ KNO အဖွဲ့နဲ့လည်းတွေ့ဆုံပြီးတိုက်ပွဲတွေအဆုံးသတ်ရေးအတွက်ဆွေးနွေးခဲ့ပါတယ
်ကချင်ပြည်နယ်တောင်ပိုင်းမန်ဝင်းစစ်ပြေးဒုက္ခသည်စခန်းကိုပို့ဆောင်မဲ့စာနာရိတ်ခါကူညီတွေကိုမြန်မာသမ္မတော်ကနေပိတ်ပင်တားမြစ်ခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာရိတ်ခါပြတ်လတ်မှုအရေးပေါ်အဆောက်အအုံလိုအပ်နေပါတယ်နလလောက်ရိတ်ခါထောက်ပမှုပြတ်လတ်သွားတဲ့အချိန်ဒီမှာဒုက္ခသည်စခန်းမှာအိမ်တော်စု80ကျော်ကနေအစာပြတ်လတ်နေပြီးစံပြုတ်တောက်သုံးနေရတယ်လို့စခန်းတာဝန်ခံဆရာနောင်အောင်ကပြောပါတယ်။အခုလိုစံပြတ်လတ်မှုတွေကြာရှည်ဖြစ်နေမယ်ဆိုရင်ဒုက္ခသည်တွေအတွက်စိုးရိမ်စရာရှိတယ်လို့သူကပြောပါတယ်။ဒုက္ခသည်ဥယျ9000ခန့်ရှိတဲ့မန်ဝင်းဒုက္ခသည်စခန်းအတွက်ကာကြီး၄စီးနဲ့တည်ဆောင်လာတဲ့ကမ္ဘာကူလသမဂ္ဂစာနာရိတ်ခါဖွဲ့ WFE ရဲ့အကူအညီရိတ်ခါတွေကိုအစိုးရသမ္မတကနေဩဂုတ်လ22ရက်နေ့ကနန်းခမ်းမြို့နယ်ရွှေလီမြစ်တံတန်းမှာတားမြစ်ခဲ့ပါတယ်။အစိုးရတက္ကသိုလ်တင်ယူထားတဲ့စာနာရိတ်ခါတွေကိုပြန်ရဖို့အတွက်ကချင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်လွှတ်တော်ကူဆလဲတွေနဲ့ပြည်ထောင်စုစုရကိုတင်ပြတောင်းဆိုခဲ့ပေမဲ့တစုံတရာအကြောင်းပြန်တာမျိုးတော့မရှိသေးပါဘူး။မန်ဝင်းဒုက္ခသည်စခန်းမှာစခန်းစုစုပေါင်း၄ခုရှိပြီးကချင်နှစ်ချင်းခရိယံအသင်းတော် KBC နဲ့ရိုမန်ကက်သလစ်အသင်းတော် RCN တို့ကနေတာဝန်ယူကြည့်ရှုပေးနေတာဖြစ်ပါတယ်
။အာရှဖွံ့ဖြိုးပန် ADB ရဲ့ချင်းဝင်ရရှိရင်မော်လမြိုင်ရေးထဝယ်ဓာတ်အားလိုင်းနဲ့ဓာတ်အားခွဲစက်ယုံစီမံကိန်းတွေကိုစတင်အကောင့်ထည့်ဖော်သွားမယ်လို့စက်တင်ဘာလ26ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွတ်တော်ပုံမှန်အစည်းအဝေးမှာလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာထွန်းနိုင်ကပြောပါတယ်အရင်အစိုးရကတရုတ်နိုင်ငံ Exim Bank ရဲ့ချင်းွေနဲ့ဆောင်ရွက်ဖို့လျာထားပေမဲ့ချင်းွေဆိုင်ရာလုံထုံးလုံနည်းအရာအချိန်ကြာခြင်းအတိုးနှုန်းများခြင်းနဲ့တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုဥစားပေးဝယ်ယူရခြင်းကြောင့်လက်ရှိအစိုးရကပယ်ဖျက်ခဲ့တာပါမွန်ပြည်နယ်ရှိကိုမြို့နယ်မှာလျှက်စစ်မီးရရှိနေပြီဖြစ်ပေမဲ့ရေးမြို့နယ်တစ်ခုတည်းသာလျှက်စစ်မီးမရရှိသေးပါဘူး
ရခိုင်တောင်သူလယ်ထမကျူညီလာခံတို့ခုကိုရခိုင်ပြည်နယ်မြေပုံမြို့ကမြို့တော်ခမမှာစက်တင်ဘာလ25ရက်ကနေ29ရက်နေ့ထိ3ရက်တိုင်တိုင်ကျင်းပခဲ့ကြပါတယ်။အဲ့ဒီညီလာခံမှာလေယာဉ်မြေညင်းပွားမှုတွေလေယာဉ်မြေတင်းစည်းခံရမှုတွေပြင်မြို့နယ်လိုက်လယ်ထမတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ညီလာခံတက်ရောက်ခဲ့တဲ့မြဝမြို့နယ်လယ်ထမသူကပြောပါတယ်။အစိုးရကနေပြန်လည်ပေးအပ်နေတဲ့တင်းစည်းခံလေယာဉ်မြေတွေမူလပိုင်ရှင်လက်ဆဲပြန်ရောက်ရေးပောင်းဝင်တခြားလေယာဉ်မြေတင်းစည်းမှုကိစ္စတွေကိုတောင်းဆိုနိုင်ဖို့သည့်အခုဖွဲ့စည်းမဲ့ရခိုင်လယ်ထမတမကကနေရည်ရထားတယ်လို့လယ်ထမရေးဆောင်ရွက်သူဦးကျော်ဆန်ကပြောပါတယ်။လယ်ထမညီလာခံကိုရခိုင်ပြည်နယ်18မြို့နယ်ထက်ကတမြို့နယ်ကိုကိုယ်စားလှယ်9ဦးစီပြင်ချင်းမြည်နယ်ပလတ်ဝါမြို့နယ်ကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်
။မွန်ပြည်နယ်ရင်းမြို့နယ်အန်တင်ကျေးရွာအနီးမှာတိုယိုထိုင်းကုမ္ပဏီကနေတည်ဆောက်ဖို့ကြိုးပမ်းနေတဲ့ချောက်မီသွေးသုံးမျက်စစ်တာအားပေးစီမံကိန်းကိုလှုပ်ဆောင်သွားမှာမဟုတ်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်။စက်တင်ဘာလ26ရက်နေ့မှာတန်ဂါရိုရီအပါဝင်ကြေးရွာပေါင်း10ရွာကဒေသခံတွေကနေကြောက်မီးသွေးစီမံကိန်းအလိုမရှိကြောင်းကိုမွန်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွှတ်တော်တွေနဲ့တွေ့ဆုံတင်ပြခဲ့စဉ်မှာဝန်ကြီးချုပ်ကပြောဆိုခဲ့တာပါရေးမြို့နယ်ဒေသခံတွေအနေနဲ့ရေးမြင့်တဘာဝပဝင်းကျင်နဲ့ကံယူရန်ပထူရီအနေထားကိုပြောင်းလဲပြက်စီးသွားစေမဲ့ကြောက်မီးသွေးစီမံကိန်းကိုလက်မခံနိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုတ်ကိုယုံမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အပါအဝင်ဌာန73ခုထံကိုလည်းတင်ပြထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကာလအတန်ကြာရက်ဆိုင်ထားတဲ့အရာရီမြေဆုံရေးကာတာစီမံကိန်းကို NLD အစိုးရလက်ထက်မှာမြေဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းပြီးဒေသတွေကိုလာရောက်စီစဉ်နေပြီဖြစ်ပါတယ်။ကချင်ဒေသခံတွေအနေနဲ့ဒီစီမံကိန်းကိုကန့်ကွက်တယ်လို့ဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
အရာဝတီမြေဆုံရေးကရာစီမံကိန်းကိုတည်ဆောက်မယ်ဆိုရင်တဘာဝပတ်ဝန်းကျင်တိုင်းရင်းသားတွေရဲ့သမိုင်းအမွေနှစ်နေရာထိခိုက်ပျက်စီးနိုင်ုံသာမကနိုင်ငံတော်အချုပ်အခြာကိုထိခိုက်လာနိုင်တယ်လို့ကချင်းပြည်နယ်အရာဝတီသွေးချင်းကွန်ရက်ကတာဝန်ရှိသူတို့ကပြောပါတယ်။မြေဆုံဒေသသုံးသပ်ရေးကော်မရှင်အနေနဲ့ကချင်းပြည်နယ်အတွင်းကဒေသခံတိုင်းရင်းသားတွေအရာဖက်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီတွေနဲ့မြေကြီးနားမြို့ကမြို့တော်ခန့်မှမှာအခုလ18ရက်နေ့ကတွေ့ဆုံရမှာလူထုဘက်ကမြေဆုံရေးကရာစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းတင်ပြတောင်းဆိုခဲ့ကြပါတယ်။လက်ရှိကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွေလင်းမှုမရှိဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကထွေထွေသွင်းမှုကုစကြည်ကပြောပါတယ
်ပြည်သူနဲ့ပွေပွေလင်းလင်းစတိုင်ပင်ဆွေးနွေးပြမလုပ်လို့ရှိရင်ကကျွန်တော်တို့ရဲ့ရှက်ဆက်ပြမခုလိုအကြီးစားစီမံကိန်းအရင်တော့ဘုံထင်းချုံမှုစနစ်အောက်မှာလုပ်ထားတဲ့စီမံကိန်းတွေကျွန်တော်တို့ရက်ဆိုင်ပြည့်နေတာတွေအားလုံးရက်ဆိုင်ရမယ်အခုကသူတို့ကမပွင့်မလင်းပုံစံလုပ်တဲ့အခါတကယ့်ကိုတိတ်ကိုစီမံတဲ့ကျွမ်းကျင်မှုတိတ်မရှိတယ်လို့လို့တဲ့ဒီလိုဖြစ်တဲ့အပေါ်မှာရှင်ရှင်အပ်ရှင်ကတက်ကအားရဆရာအကြောင်းတော့မရှိ
ကော်မရှင်ရဲ့သွေးမှုဖြစ်တဲ့တောက်တာဝင်းတိန်ကတော့လူမှုပတ်ဝန်းကျင်နဲ့ကရစနစ်အပါဝင်တဘာဝပတ်ဝန်းကျင်ပေါ်ကောင်းကျိုးဆိုးကျိုးတက်ရောက်မှုတွေရေတယံသာသများပြည့်စည်ဆုံးရှုံးမှုအခြေအနေစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့တည်မတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်အကျိုးတက်ရောက်နိုင်မှုအခြေအနေပြည်ပရင်းနှီးမြှုပ်နှံမှုကြောင့်နှူးနှက်ဖက်ကျိုးဖြစ်ထွန်းရေးညှိနှိုင်းဆောင်ရွက်မဲ့နည်းလမ်းတွေကိုဒေသခံပြည်သူတွေနဲ့လူမှုဖွဲ့စည်းတွေရဲ့ခံစားချက်သဘောထားမြင်တွေကိုထပ်သွင်းစဉ်းစားပြီးလှိမ့်လာသုံးသပ်ပရမစေငန်စာကိုလူဝင်ပါလမှာနိုင်ငံတော်သမ္မတထံကိုအစီရင်ခံတင်ပြသွားမယ်လို့ဆိုပါတယ်အယောရီမြစ်ဆုံမြင့်ညာမြှှဝမ်းရေအားလှစ်စစ်စီမံကိန်းလိလစစ်စစ်သုံးသပ်ရေးကော်မရှင်အဖွဲ့ဟာစက်တင်ဘာလ15ရက်ကနေ17ရက်နေ့ထိမြစ်ဆုံဒေသနဲ့စီမံကိန်းဧရိယာစီမံကိန်းကြောင့်ပြောင်းရွှေ့ခံစားရတဲ့အောင်မြင်သာစံပြကျေးရွာမလိယံကျေးရွာတွေနဲ့ရှိဘွေရေအားလှစ်စစ်ထုတ်ဆက်ရုံနေရာတွေကိုတွားရောက်လိလခဲ့ကြပါတယ
်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ဘေးရှောင်ဒေသခံပြည်သူ300ကျော်တို့ဟာမိမိတို့ရဲ့မူလနေရပ်ကိုပြန်လည်အခြေချနေထိုင်ဖို့စီစဉ်နေကြပါတယ်စစ်ပေးဆောင်ချင်းပြည်သူတွေနေရပြန်နိုင်ရေးအတွက်ပြည်내အစိုးရကဘာတွေစီစဉ်ပေးထားပါသလဲနေရပြန်နိုင်ဖို့အတွက်ရောတကယ်ရောလုံခြုံမှုရှိနေပြီလားဒီအကြောင်းကိုတော့ Slide Robert ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေခုလိုတင်ဆက်ထားပါတယ
်စစ်ပေးတန်ကြောင်နေရဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့ပလက်ဝမြို့နယ်ပြင်ဆိုကျေးရွာကဒေသခံချင်းပြည်သူ300ကျော်မူလနေရပြန်နေနိုင်ရေးအတွက်နေရပြန်ရေးအစီအစဉ်ကို၎င်းတို့ကိုယ်တိုင်ရေးဆွဲစီပြီးအခုလိုစတင်လှုပ်ဆောင်တာဖြစ်တယ်လို့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်မျက်စစ်စီပင်ဆက်မှုလက်မှုဝန်ကြီးစလိုင်းအိုက်ဆက်ခင်ကပြောပါတယ
်ဟုတ်လွန်ခဲ့တဲ့ဇွန်လမှာဝင်းကြီးချုပ်နဲ့ကျွန်တော်အဲ့ဒီကမ့်ကိုရောက်ပါတယ်အဲ့ဒီကလူတွေနဲ့တွေ့ဆုံတဲ့ခါမှာသူတို့ကသူတို့ရွာကိုသူတို့ပြန်ပြင်ပါတယ်လို့သူတို့ပြောပါတယ်သူတို့ကိုယ်တိုင်ရေးဆွဲတဲ့အစီအစဉ်ကိုလုပ်ပါဆိုတော့ကျွန်တော်ကမှာခဲ့ပါတယ်သူတို့တင်တဲ့နေရပြန်ရေးအစီအစဉ်ကိုကြည့်ပြီးတော့ဒီတစ်ခေါက်ကျွန်တော်ရဲ့ပြည်နယ်စိုးရအဖွဲ့တွင်းမှုရဲ့ကိုယ်တိုင်အဲ့ဒီကမ့်မှာတွားပြီးတော့မှသူတို့ရဲ့လူလာချက်တွေတင်ပြချက်တွေကိုနားထောင်ပြီးတော့မှသူတို့ရဲ့နေရပြန်တဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်
အင်ချေ65ရှိပြီးလူဦးရေ365ရှိတဲ့ပြင်ဆိုကျေးရွာဒေသခံတွေဟာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2015ဧပြီလကစပြီးကလတန်မြစ်ဖက်လောင်းတင်ကျေးရွာအနီးမှာ19လကျော်ကြာယာယီစခန်းချစစ်ဘေးတိမ်းရှောင်လာခဲ့ရာကနေအခုလိုမိမိတို့နေရပြန်ရေးပြန်လည်အခြေချနေထိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ချင်းပြည်နယ်အစိုးရအနေနဲ့စစ်ဘေးရှောင်ချင်းပြည်သူတွေကိုတအိမ်ထောင်မှာကြံ့ငွေ3သိန်းစီထောက်ပံ့သွားမယ်လို့ဝန်ကြီးအိုက်ဆက်ခင်ကပြောပါတယ်ပြင်ဆိုကျေးရွာကစစ်ဘေးရှောင်ပြည်သူတအုပ်ဖြစ်တဲ့ဦးအောင်ဘေးကတော့မူလနေရပ်ကိုပြန်သွားတဲ့အခါမှာလဲသူတို့ရဲ့အတိတ်ကအသက်မွေးဝမ်းကြောင်းဖြစ်တဲ့တောင်ယာလုပ်ငန်းတွေကိုချက်ချင်းလုပ်ကိုင်နိုင်မှာမဟုတ်တာကြောင့်ကုညီထောက်ပံ့မှုတွေကိုလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်ထောက်ပံ့ဖို့အကူအညီလိုချင်တာကစက်တင်ဘာလကျမှကျွန်တော်တို့လာမယ့်နေ့တောင်ယာစပပေါ်မှာဖြစ်တယ်
ဒါအပြင်မူလနေရပ်ကိုပြန်သွားတဲ့အခါမှာရခိုင်တပ်မတော်သားတွေဟာရွာထဲကိုပြန်ဝင်လာမှာကိုစိုးရိမ်စိတ်တွေရှိနေတယ်လို့လဲသူကဆက်ပြောပါတယ်
သူတို့မှလည်းစာဝတ်နေရီမရှိတဲ့အခါကျရင်ရှိတဲ့ဟာတွေဆိုင်လေးတွေပါတယ်ရောပေးပါပါညာရောထိမှတညာအေးညာအေးအဲ့လိုလို့လို့ရှိရင်ဒီပို့ရှက်ဖြစ်မလားဆိုတာတွေလည်းစိုးရင်ဖြစ်ရှိပါတယ
်နေရပြန်ရေးလုပ်ငန်းစီမံချက်များအရအောက်တိုဘာလမှာကိုထူကိုထစနစ်နဲ့နေအိမ်ပြုတ်ပြင်ဆောက်လုပ်ခြင်းတွေဆောင်ရွက်သွားမှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းအပြည့်တက်ပြောင်းရွှေ့နေထိုင်ဖို့လည်းစီစဉ်ထားတယ်လို့သိရပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်လေးလာရဲ့ခရီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ် Scott Marcia ဟာ Minor KBC စစ်ပြေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းနာဒေသတွေကဖြစ်ပျက်တွေကိုထိုင်းချေဆိုင် BNI ဝိုင်းတော်သားတွေကတင်ဆက်ထားတဲ့အပတ်စဉ်တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOA ကနေကြာတာ reading အစီအစဉ်တွေကိုဆက်လက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီတစ်ပတ်စနေနေ့ Dial လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါရှင်။
ဤပကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကျွမ်းကျင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလယ်သမားရေးနဲ့နည်းပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရဲ့ကျွမ်းကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးကြိုတင်ကြောင်းကြားထားနိုင်ကြပါတယ်။
သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ VOA Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာနားဆင်နိုင်ပါတယ်။ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းစာသားနဲ့တကွပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။VOA ကနေကြာတာရင်းနဲ့ညပိုင်းအစီအစဉ်မကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကအကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနယူးဂျာစီပြည်နယ်ဟိုဘိုကန်မြို့မှာခီးတဲ့ရထားတစ်စင်းလမ်းချော်ပြီးတိုက်မိခဲ့တာကြောင့်အနည်းဆုံးလူတစ်ယောက်သေဆုံးပြီးတော့တရားကြောတန်ရသွားခဲ့ပါတယ်ကြတာရင်းနေမနဲ့စောပိုင်းလူသွားလူလာများတဲ့ရုံတက်ချင်းအတွင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့ယထာကလမ်းချော်ပြီးဘူရာကိုဝင်တိုက်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ဖြစ်ပွားခဲ့တယ်လို့ဟိုဘိုကန်မြို့ရဲ့ပြောခွင့်ရဟွန်မယ်လီက VOA ကိုပြောပါတယ်ယထာကဘူရာကိုဝင်လာတဲ့အချိန်မှာအချိန်ကပုံမှန်ထက်ပိုများနေတယ်လို့လည်းမျက်မြင်သက်သေတွေကပြောကြပါတယ်ဒါအပြင်ယထာလမ်းချော်သွားတဲ့အချိန်မှာယထာဟာလေထဲမှာပေ30လောက်လဲမြင့်တက်သွားတယ်လို့လည်းနယူးဂျာစီပြည်နယ်လွှတ်တော်အမတ် Obio Sirius က CNN နဲ့သတင်း CNN သတင်းဌာနကိုပြောပါတယ်နယူးယောက်မြို့နယ်ခုနှစ်မိုင်လောက်ဝေးတဲ့ဟိုဘိုကန်မြို့ဘူတာယုံကိုပိတ်ထားလိုက်ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုအကူအညီပေးတာတွေလုပ်နေပါတယ်။ဘာကြောင့်အခုလိုဖြစ်တာလဲဆိုတာကတော့အခုချိန်ထိသေချာမသိရသေးပဲစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကြမ်းကိုပြည်သူ့လူထုကအတည်ပြုပေးလိုက်ပါပြီ။ဥပဒေကြမ်းထဲမှာလုံခြုံရေးစီးပွားရေးသဘောပတ်ဝန်းကျင်နဲ့လူမှုအကျိုးစီးပွားတွေပေါ်အကျိုးသက်ရောက်မှုကြီးမားနိုင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တယ်ဆိုတာကိုလည်းထည့်သွင်းထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်နယ်စပ်တလျှောက်ကစစ်သွေးကြွားလို့တန်းရရှိရတဲ့သူတွေကိုပြစ်မှတ်ထားတဲ့စစ်ဆင်ရေးလုပ်ခဲ့တယ်လို့အိန္ဒိယကြီးတက်ကကြာသပတေးနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံကတော့ဒါကိုလက်မခံဘဲပယ်ချလိုက်ပြီးတော့ဒီတိုက်ခိုက်မှုဟာနယ်စပ်ဖျက်ကျော်ပစ်ခတ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။ဆူဒန်ဆိုးရတပ်တွေဟာဒါဖော်ဒေသမှာဓာတ်ရုလက်နက်လို့မြင်ရတဲ့လက်နက်တွေကိုအသုံးပြုခဲ့တယ်လို့ Amnesty International လို့ခေါ်တဲ့နိုင်ငံကလူခွင့်ရေးအဖွဲ့ကကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
တဲ့င်းချင်းချုပ်ကိုကုရန်နိုင်ငံကညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါရဲ့ကျမအီတန်စမရှင် VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.